သာသနာတော်နှစ်2555ခုနှစ်ခရစ်တက္ကရာ2011ခုနှစ်အောက်တိုဘာလ24ရက်နေ့တနင်္လာနေ့ပါအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်ဆန်ဖရန်စစ္စကိုဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတက်ကြီးမှာကျင်းပပြုလုပ်အပ်သောမောဂဝိပဿနာဒိဋ္ဌံတရားစက္ကမမှာခဏိညာပိုင်းသစ္စာတရားများကျေຊူပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကိုရောမြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကိုရောမြတ်ကြီးတာဝတိပြမောဇေတဝန်ကျောင်းတော်မှာတရင်သုံးတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြားတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာသကရာဂါမိမညာအနာဂါမိမညာရဟတမညံမြအတိအတိရရှိသွားကြတယ်လို့ယနေ့လည်းပဲအာလုံးတော်တရားနာပရိသတ်အပေါင်းတော်ကောင်းတို့ဒီနာဂတရားနဲ့ညာကခန္ဓာဆိုင်လို့သောတာပတ္တိမညံမြယနေ့ရပါစေသက္ကရာဂามိမညံမြယနေ့ရပါစေအနာဂါမိမညံမြယနေ့ရပါစေအရဟတမညံမြယနေ့ရပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်အလုံးသောယောဂီအပေါင်းတော်ကောင်းတို့ယခုလိုတရားတွေနာနေကြရတာဟာနာကြားခွင့်ရနေကြရတာဟာသာသနာတော်ရဲ့ကျေးဇူးပါပဲ။ဘာရဲ့ကျေးဇူးလဲ။သာသနာဆိုတာမြတ်စွာဘုရားရဲ့သာသနာပေါ့။မြတ်စွာဘုရားရဲ့အဆုံးမသည်မြတ်စွာဘုရားရဲ့သာသနာမြတ်စွာဘုရားဆုံးမထားတဲ့စကားကိုသံဃာတော်ရှင်မြတ်တွေကမပြောင်းမပြောင်းထင်းထင်းရှားရှားပြီးတော့ဒီနေ့အထိအားလုံးသောတရားဓမ္မအပေါင်းတော်ကောင်းတို့ကိုပြန်ပြီးတော့ဟောပြနေကြတာဒီတော့ဒီသာသနာတော်မြတ်ကြီးကိုစတင်တည်ထောင်တာကမြတ်စွာဘုရားသာသနာဆိုတာကအဆုံးမသာသနာတော်ကိုတည်ထောင်တဲ့နေရာမှာအဆုံးအမဩဝါဒစကားတို့ဖြင့်တည်ထောင်ခဲ့တယ်။ပြန်ပြောမယ်နော်။သာသနာတော်မြတ်ကြီးကိုတည်ထောင်ခဲ့တာကမြတ်စွာဘုရား။သာသနာဆိုတာအဆုံးအမအဲ့ဒီအဆုံးအမဩဝါဒတွေပေးပြီးတော့တရားတွေဟောပြီးတော့သာသနာတော်ကိုတည်ထောင်လာခဲ့တာ။ဒါတော့သာသနာဆိုတာတရားတီထောင်တာကဖရာထိမ့်သိမ့်ဆောက်ရှောက်တာကသံဃာနော်ဒီလိုလေးမှတ်လိုက်ပါဟုတ်လားသာသနာဆရာကဗာလဲတရားဒီသာသနာတော်ကြီးကိုတီထောင်တာကဖရာဒီသာသနာတော်ကြီးကိုမကွယ်မပြတ်အောင်ထိမ့်သိမ့်ဆောက်ရှောက်တာကသံဃာဒီတော့ဖရာရဲ့တရားရဲ့သံဃာရဲ့ဒါဖရာတစ်ပါးတည်းနဲ့လည်းမပြည့်စုံဘူးပေါ့နော်တရားတစ်မျိုးတည်းနဲ့လည်းတရားဆိုတာတက်မဲ့ဖြစ်တဲ့အတွက်တရားတစ်မျိုးတည်းနဲ့လည်းမပြည့်စုံဘူးတန်ခါတစ်မျိုးတည်းနဲ့လည်းမပြည့်စုံဘူးဖရာတရားတန်ခါယရဏ၃ပါးပြည့်စုံလို့ဒါလည်းယင်ခဏိဖွင့်တော်ပြိသက်တွင်ဒီတရားကိုနာကြားခွင့်ရနေကြတယ်အဲဒါကြောင့်မိမိတို့ရဲ့တန်တာမှာဒီသီတွေရရှိခြင်းရဲ့ကျေးဇူးရှင်သည်ဖရာရဲ့တရားရဲ့သံဃာရဲ့ဒါကြောင့်မိမိတို့ရဲ့အားကိုးရာသည်ဖရာတရားသံဃာမိမိတို့ရဲ့ကိုးကွယ်ရာသည်ဖရာတရားသံဃာမိမိတို့ရဲ့ကျေးဇူးရှင်သည်ဖရာတရားသံဃာဒီလိုမှတ်လိုက်ပေါ့နော်အဲဒီတော့လောကကြီးမှာအခုဘုန်းကြီးတို့ပရိသတ်တွေကနိုင်ငံရာချမ်းသာရောက်နေတဲ့အခါကျတော့နိုင်ငံအမျိုးမျိုးဘာသာအမျိုးမျိုးလူမျိုးအမျိုးမျိုးတွေ့နေကြရတာပဲဘယ်နိုင်ငံသားပဲဖြစ်ဖြစ်ဘယ်လူမျိုးပဲဖြစ်ဖြစ်သူတို့မှလည်းပဲကောင်းကျိုးဆိုးကျိုးကိုညွှန်ပြပေးမဲ့အဆုံးအမတွေအတိအကျရှင်းနေကြတာပဲเนาะရှင်းနေကြတာပဲအရှေ့နိုင်ငံတွေမှာလည်းအရှေ့နိုင်ငံအားလျော်စွာအနောက်နိုင်ငံတွေမှာလည်းအနောက်နိုင်ငံအားလျော်စွာအတိအကျရှင်းနေကြတာပဲ သူတို့ရဲ့ဆုံးမသည်သူတို့ရဲ့သာသနာပေါ့နော်သူတို့ရဲ့ဆုံးမသည်သူတို့ရဲ့သာသနာဘုန်းကြီးတို့ဒကာရမတွေရဲ့သန္တာမှာကိန်းနေတဲ့ဆုံးမသည်ဘုန်းကြီးတို့ဒကာရမတွေရဲ့သာသနာသာသနာတော့သာသနာပဲဒါပေမဲ့သာသနာချင်းတော့မတူဘူးနော်သာသနာချင်းမတူဘူးအဲ့ဒီတော့အဲ့ဒီထဲမှာဘယ်သာသနာကိုအဓိကထားပြီးတော့လက်ခံယုံကြည်ရမလဲမြတ်စွာဘုရားပရိနိဗ္ဗာန်စံဃာဏိတုံးကသူပတ္တဆိုတဲ့ပရပိုက်တရားမြတ်စွာဘုရားစီကိုရောက်လာဘူးတဲ့အရှင်ဘုရားတဲ့သာသနာကိုညွှန်ပြပေးနေတဲ့ဟောပြပေးနေတဲ့အဆုံးအမဩဝါဒပေးနေတဲ့ဖရာတွေအများကြီးရှိကြတယ်။သာသနာတည်ထောင်နေတဲ့ဖရာတွေရှိကြတယ်။ဒီတော့ဒီခေတ်မှာသာဖရာအမျိုးမျိုးရှိတာမဟုတ်ဘူး။အဲ့ဒီခေတ်တုန်းကလည်းဖရာတွေအမျိုးမျိုးရှိခဲ့ပူတာပဲ။အဲ့တော့ဘယ်ဖရာရဲ့သာသနာဘယ်ဖရာရဲ့ဆုံးမကပို့ပြီးတော့သာလုံးမြင့်မြတ်တယ်ဆိုတာဒီပြတော့မသိဘူး။လိုက်ပြီးတော့စုံစမ်းတာလည်းစုံစမ်းလို့မရဘူး။ဘလို့မှလည်းဖြစ်မပေးနိုင်ဘူး။အဲ့ဒါကြောင့်အခုအရှင်ဘုရားစီဒီပြီးတော့ရောက်လာတာပဲအရှင်ဘုရားစီရောက်လာခြင်းဟာနောက်ဆုံးရောက်လာခြင်းပဲအခြားခြားသောပုဂ္ဂိုလ်တွေစီမှာတပိတော့သွားပြီးတော့မေးမြန်းဆောင်သလာခဲ့ပါတယ်ဒါပေမဲ့လိုချင်တဲ့အဖြစ်ကျင့်တတ်လို့တဲ့အဖြစ်မရခဲ့ဘူးအခုအရှင်ဘုရားစီကိုဒီပြီးတော့ရောက်လာခြင်းပါပဲနော်အဲ့ဒီတော့သုပ္ပတပရပိုက်ကမြတ်စွာဘုရားစီကိုဘာဖြစ်လို့နောက်ဆုံးမှရောက်လာတယ်လဲဆိုရင်မြတ်စွာဘုရားကအဲ့ဒီခေတ်ဘုရားတွေထဲမှာအတ္တတအဖြစ်ပြောရင်အငယ်ဆုံးပေါ့နော်အဲ့တော့မြတ်စွာဘုရားရဲ့တတ္တဝါအဲ့ဒီအချိန်မှာ80ပါဒါပေမဲ့အဲ့ဒီခေတ်ကအတ္တတရားတရားကြောင့်နေတဲ့ခေတ်ဆိုတော့အခြားခြားသောဘုရားတွေကသူ့ရဲ့ပို့ပြီးတော့တတ္တရှိတာပေါ့သူ့အရင်မြတ်စွာဘုရားအရင်မှာပွင့်လာခဲ့တဲ့ဖရာတွေဆိုတော့သူတို့ကိုပို့ပြီးတော့ထင်ကြီးပုံရပါတယ်အဲဒီတော့မြတ်စွာဘုရားကပြောတယ်ခြေသတုပ္ပတ္တဘယ်သာသနာကအကောင်းဆုံးသာသနာလဲလို့ငါမပြောလို့ဘူးသိရတဲ့ဆုံးဖြတ်ဒါပေမဲ့အကောင်းဆုံးသာသနာကိုသိဖို့ရန်တိုင်းတာစရာပေးတယ်လေးတကူအသင်ကငါပြီးမယ်အဲ့ဒါကတော့အကျင့်သာသနာ၌နိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းဖြစ်တဲ့မဂ်ကင်ဆိုတဲ့အကျင့်ရှိတယ်။နိဗ္ဗာန်ရောက်နိုင်တဲ့အကျင့်မဂ်ကင်တရားအဲ့ဒီမဂ်ကင်အကျင့်ရှိတဲ့သာသနာဟာအကောင်းဆုံးသောသာသနာပဲအဲ့ဒီလိုရသဗျာကပြောလိုက်တာအဲ့ဒီတော့မဂ်ကင်အကျင့်ရှိတဲ့သာသနာဒီအကောင်းဆုံးသာသနာမဂ်ကင်ဆိုတာကနိဗ္ဗာန်ရောက်ကြောင်းတရားအဲ့ဒီတိုင်းကျင့်ရင်နိဗ္ဗာန်ချမ်းသာရမယ်။နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မယ်။နိဗ္ဗာန်ဆိုတဲ့အငြိမ့်ဓာတ်ကိုခံစားရနိုင်တယ်။အဲ့ဒီနိဗ္ဗာန်ကိုရောက်အောင်နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အကျင့်မဲခင်အဲ့ဒီမဲခင်ရှိတဲ့သာသနာဟာအကောင်းဆုံးသာသနာပဲလို့မြတ်စွာဘုရားကဒီလိုပြန်ဖြေလိုက်တော့သူကျင့်တတ်သွားတာပေါ့နော်။ကျင့်တတ်သွားတာဘာဖြစ်လို့ကျင့်တတ်သွားတယ်လဲလို့ဆိုတော့အခြားခြားသောဖရာရဲ့သာသနာစီသူလိုက်ပြီးတော့စုံစမ်းပြီးခဲ့ပြီလေစုံစမ်းပြီးခဲ့ပြီအခုမြတ်စွာဘုရားရဲ့သာသနာကိုလာပြီးတော့သူစုံစမ်းနေတာစုံစမ်းတော့မြတ်စွာဘုရားနဲ့မတွေ့ခင်မှာကိုပဲမြတ်စွာဘုရားဟောတဲ့တရားတွေလည်းသူအထိုက်လျောက်လေ့လာပြီးတာဖြစ်ပါလိမ့်မယ်အဲ့ဒီထဲမှာမဂ်ကင်၈ပါးဆိုတဲ့အကျင့်ကိုသူသိပါလိမ့်မယ်ကြားဖို့ပါလိမ့်မယ်အဲ့ဒါကြောင့်မို့လို့မြတ်စွာဘုရားဟောလိုက်တဲ့စကားကိုပြောလိုက်တဲ့စကားကိုကြားလိုက်ရတဲ့အချိန်မှာဟာဂေါရမဗုဒ္ဓရဲ့သာသနာကသာတကယ်အစင်မှသာသနာပဲလို့သူသဘောပေါက်ပါတယ်အဲ့ဒါသဘောပေါက်သွားတဲ့အတွက်ရှင်ဘုရားဒီပြတော့ကိုယဟန်ဖြစ်နေလက်ခံပါတောင်းပန်တဲ့အခါကျတော့မြတ်စွာဘုရားကသူ့ကိုယဟန်ဖြစ်နေလက်ခံလိုက်တယ်ယဟန်ပြုတ်ကိုပေးလိုက်တယ်ပေါ့လေနော်ပေးလိုက်တဲ့အတွက်နောက်ပိုင်းမှာသူမဲ့တီဖို့ရရသွားပါတယ်အဲ့ဒီတော့ဘာပြောချင်တာလဲလို့ဆိုတော့သာသနာဆိုတာအမျိုးမျိုးရှိတယ်အဲ့ဒီအမျိုးမျိုးတဲမှာ နိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းရှိတဲ့သာသနာဟာအကောင်းဆုံးသာသနာပဲလို့အဲ့ဒီလိုမှတ်လိုက်ပေါ့ညဘုန်းကြီးတို့အခုပရိသတ်တွေယင်ထဲမှာကိန်းနေတဲ့မြတ်စွာဘုရားရဲ့သာသနာသည်မဲခင်ရှင်ပါအကျင့်ရှိတဲ့သာသနာမဲခင်ရှင်ပါကိုခြေခံတဲ့သာသနာအဲ့ဒါကြောင့်ဒီသာသနာအများဆုံးသောသာသနာပါပဲအဲ့ဒီသာသနာကိုဘုလုကချမှတ်ပြီးတော့ဘုရားရှင်ကချမှတ်ပြီးတယ်သာသနာစရာကတရားဒီသာသနာကိုတည်ထောင်တာကဘုရားမပြောင်းမပြောင်းထိမ့်သိမ်းစောင့်ရှောက်တာကသံဃာဒါကြောင့်ဘုရားရဲ့တရားရဲ့သံဃာရဲ့ဆိုပြီးတော့ယရနာ၃ပါးအဖြစ်နဲ့လောကကြီးမှာအားကိုးစရာထဲထဲဝဝဖြစ်လာကြတာပါနော်အဲ့တော့ဘုန်းတော်ပရိသတ်တွေလည်းယနေ့ဒီသာသနာကိုကိုယ်ကိုစိတ်ကနေကြပြီအဲ့ဒီလိုကိုယ်ကိုစိတ်ကတဲ့အခါကျတော့ဒီသာသနာကဘယ်နှမျိုးရှိသလဲမြတ်စွာဘုရားသခင်ကိုရမြတ်ကြီးကိုယ်တိုင်ခွဲပေးထားတာ၃မျိုးပေါ့နံပါတ်၁ကပရိယတ္တိသာသနာနံပါတ်၂ကပฏิပတ္တိသာသနာနံပါတ်၃ကပฏิဝေဒသာသနာသာသနာ၃ရရှိတယ်နော်ပရိယတ္တိသာသနာယပฏิပတ္တိသာသနာယပฏิဝေဒသာသနာယသာသနာ၃ရရှိတယ်အဲ့ဒီသာသနာ၃ရထဲမှာပရိယတ္တိသာသနာဆိုတာကသင်ကြားမှုပฏิပတ္တိသာသနာဆိုတာကကျင့်မှုပฏิဝေဒသာသနာဆိုတာကသိမှုသင်ကြားတာရဲ့ကျင့်တာရဲ့သိတာရဲ့နော်သင်ကြားတဲ့သာသနာကျင့်တဲ့သာသနာသိတဲ့သာသနာနော်သာသနာဘယ်နှမျိုးလဲ၃မျိုးပေါ့နော်ပါဠိလိုပါလဲပရိယတ္တိသာသနာပฏิပတ္တိသာသနာပฏิဝေဒသာသနာမြန်မာလိုပြန်တော့သင်ကြားတဲ့သာသနာကျင့်တဲ့သာသနာသိတဲ့သာသနာသာသနာဘယ်နှမျိုးလဲသာသနာ၃မျိုးအဲ့ဒီသာသနာ၃မျိုးဟိုမိမိတို့ကဘယ်ပုဂ္ဂိုလ်တွေရဲ့တဏ္ဍာမှာဒီသာသနာရှိတယ်လဲမေးရင်ကျင့်တဲ့သင်ကြားတယ်ကျင့်တယ်သိတယ်ပုဂ္ဂိုလ်ရဲ့သာသနာတန်တန်မှာဒီသာသနာရှိတယ်သင်လည်းမသင်ကြားဘူးကျင့်လည်းမကျင့်ဘူးသိလည်းမသိဘူးအဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာဒီသာသနာမရှိနိုင်ဘူးအဲ့ဒါကြောင့်ဒီသာသနာတည်ဖို့ဆိုတာကဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်ခဏိသာသနာတရားလုံးနေကြတယ်သာသနာတရားလုံးတာကိုသာသနာပြုတယ်လို့ခေါ်တာပေါ့နော်သာသနာပြုနေကြတယ်သာသနာပြုနေကြတယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်အဘလူကလည်းသာသနာပြုလုပ်ငန်းလုပ်နေတယ်။အဟိုဘုဂ္ဂိုလ်ကလည်းသာသနာပြုလုပ်ငန်းလုပ်နေတယ်။ဆံဃာကြီးတွေထောင်းသာသနာပြုပုဂ္ဂိုလ်သာသနာပြုပုဂ္ဂိုလ်ဒီလိုနာမည်တွေတက်နေကြတာ။အဲ့တော့သာသနာပြုတယ်ဆိုတာသာသနာတည်အောင်လုပ်တာပေါ့နော်။အဲ့တော့သာသနာတည်အောင်လုပ်တယ်ဆိုတာလုပ်ငန်းဘယ်နှမျိုးလဲဆိုရင်၃မျိုး။သင်ကြားတာရဲ့ကျင့်တာရဲ့သိတာရဲ့အဲ့ဒီ၃မျိုးထဲမှာ၃မျိုးလုံးလုံနိုင်ရင်သာသနာ၃မျိုးလုံးတည်တယ်၂မျိုးလုံနိုင်ရင်၂မျိုးတည်တယ်၁မျိုးတည်းလုံနိုင်ရင်၁မျိုးတည်တယ်၁မျိုးမှမလုံနိုင်ရင်တော့၁မျိုးမှမတည်ဘူးပေါ့ဒီလိုပဲပြောရမှာပေါ့နော်အဲ့တော့ကိုလုံးနေတဲ့လုပ်ငန်းကြီးကိုကသာသနာပြုပုဂ္ဂိုလ်လို့နာမည်တက်ထားပေးမယ်လို့လည်းပဲကိုလုံးနေတဲ့လုပ်ငန်းကအဲ့ဒီ၃မျိုးထဲမှာဘယ်မျိုးထဲမှာပါတယ်လဲဆိုတာပြန်သုံးသပ်ဖို့လိုတာပေါ့နော်သင်ကြားတဲ့အလုပ်ကိုလုပ်နေတာလားသင်ကြားမှုနဲ့ပတ်သက်ပြီးတော့အထောက်ပံ့ဖြစ်စေတဲ့အလုပ်တွေလုပ်နေတာလားပြန်သုံးသပ်ပေါ့နော်ဥပမာဖျားဟောစာပေတွေမြတ်စွာဘုရားဆုံးမထားတဲ့ဆုံးမတွေကိုယ်ကိုယ်တိုင်လည်းသင်ကြားမယ်တရားတွေကိုလည်းသင်ကြားနိုင်အောင်အကူအညီပေးမယ်သင်ကြားဖို့အထောက်ပံ့ဖြစ်မယ်ကိစ္စတွေဆောင်ရွက်ပေးမယ်ဒါဆိုရင်ဒါသင်ကြားတဲ့အလုပ်ကိုလုပ်နေတာပဲပေါ့နော်တချို့တချို့ပုဂ္ဂိုလ်တွေကကိုယ်တိုင်သင်ကြားတာရှိတယ်ကိုယ်တိုင်လေ့လာတယ်ကိုယ်တိုင်သင်ကြားတယ်အဲဒါခဏခါကိုယ်တိုင်မလေ့လာဘူးကိုယ်တိုင်မသင်ကြားဘူးဒါပေမဲ့လည်းသင်ကြားမှုလေ့လာမှုကိစ္စတွေအထမြောက်အောင်ဝိုင်းပြီးတော့ဆောင်ရွက်ပေးကြတယ်စီမံပေးကြတယ်ဖန်တီးပေးကြတယ်မသင်တန်းတွေဖွင့်တယ်သင်တန်းတွေအောင်မြောက်ဝိုင်းဝန်းပြီးတော့ကူညီပေးတယ်စာပေတွေသင်တယ်စာသနာ့တွေတည်ထောင်တယ်စာသနာ့တွေကိုထောက်ပံ့တယ်သင်ကြားမှုပိုင်းဆရာတွေတိုးတက်တဲ့တိုးတက်အောင်ဆောင်ရွက်ပေးတယ်ဒါနံပါတ်၁သာသနာပေါ့နော်အဲဒီတော့နံပါတ်၁ကသင်ကြားမှုသာသနာ သင်္ချာမှုသာသနာဆိုတော့ဘာတွေသင်္ချာတယ်လဲမြတ်စွာဘုရားဟောထားတဲ့တရားတွေကိုသင်္ချာတာမြတ်စွာဘုရားဟောထားတဲ့တရားတွေကတော့အကျယ်ကြီးပေါ့နော်အကျယ်ကြီးအဲ့ဒီအကျယ်ကြီးပေမဲ့တဏ္ဍာတစ်ပိုင်းအဲကိုတက်နေသလောက်သင်္ချာမှုလေးတွေဖြစ်အောင်ဆောင်ရွက်ပေးကြတယ်အဲ့ဒါဆိုလို့ရှိရင်နံပါတ်၄သာသနာတည်အောင်ထိန်းသိမ်းပေးတဲ့ပုဂ္ဂိုလ်ဖြစ်တာပဲဒီပုဂ္ဂိုလ်သည်သာသနာပြုပုဂ္ဂိုလ်လို့ဆိုင်ဖို့ထောင်နေဖြစ်စေမထောင်နေဖြစ်စေတကယ်တမ်းကျတော့ပါလေသာသနာပြုပုဂ္ဂိုလ်အစ်ဖြစ်ပါတယ်နော်နောက်တစ်ခါနံပါတ်2ကျင့်မှုသာသနာကျင့်မှုသာသနာဆိုတာကကျင့်တာပေါ့အခုဘုန်းကြီးတို့ယောဂီတွေတရားကျင့်နေကြတယ်ဒါကျင့်မှုသာသနာအကိုယ်တိုင်ကျင့်ရင်လည်းဒါကျင့်တယ်ခေါ်တာပဲကိုယ်တိုင်မကျင့်မိမဲ့သူတစ်ပါးကျင့်အောင်ကျင့်နိုင်အောင်အထမြောက်အောင်ဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးကြတယ်။တရားစက္ကန့်ဘွဲတွေဖြစ်အောင်ဝိုင်းပြီးတော့ဆောင်ရွက်ပေးကြတယ်။ဟောတဲ့ပြောတဲ့ပုဂ္ဂိုလ်နဲ့နာမဲ့ပုဂ္ဂိုလ်နဲ့ကျင့်မဲ့ပုဂ္ဂိုလ်နဲ့ပေါင်းဆက်ပေးတယ်။တွေ့ဆုံပေးတယ်။ဘွဲတွေဖြစ်အောင်စီစဉ်ပေးတယ်။ဒါဟာဒုတိယဖြစ်တဲ့သာသနာကိုတည်ထောင်ပေးနေတာပဲ။အဲဒီလိုဒုတိယမြောက်သာသနာတည်ထောင်ပေးနေတဲ့အလုပ်ကိုလုပ်ရင်လည်းပဲကိုယ်တိုင်ကျင့်သည်ဖြစ်စေမကျင့်နေဖြစ်စေဒီအကျင့်นี่တိုးတက်ပြန်ပွားအောင်ကျင့်နိုင်အောင်ဆောင်ရွက်ပေးနေရင်ဒုတိယသာသနာကိုပြုတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်ပါတယ်နော်တဏ္ဍပနှစ်နောက်တစ်ခါနံပါတ်3ကြတော့ဒီသာသနာနှစ်ခုရဲ့အကျိုးရလာပေါ့လေသူကတော့အတိပေါ့အတိဆိုတာကတော့ကိုယ့်အနေကိုထိုးထွင်းပြီးတော့မသိနိုင်ပါဘူးကိုယ့်အနေကိုစဉ်းစားပြီးတော့သိတဲ့အတိမျိုးသည်တကယ်အစင်မှန်သည်မဟုတ်ဘူးသင်ကြားလို့သိရင်လည်းသိမယ်ကျင့်လို့သိရင်လည်းသိမယ်အသိဘယ်နှမျိုးလဲနှမျိုးပေါ့နော်နံပါတ်1ကသင်ကြားလို့သိတာနံပါတ်2ကကျင့်လို့သိတာနော်သင်ကြားလို့သိတာလည်းရှိတယ်ကျင့်လို့သိတာလည်းရှိတယ်သင်ကြားလို့သိတာကတော့သုတမယဉာဏ်ပေါ့ကျင့်လို့သိတာကျတော့ဘာဝနာမယဉာဏ်ပေါ့ဒီနေ့မှစင်တာမယဆိုတာကတော့ဘာဝနာမယဓမ္မပေါင်းပါသွားတာပါပဲအဲ့ဒီတော့သင်ကြားလို့သိတာပဲဖြစ်ဖြစ်ကျင့်လို့သိတာပဲဖြစ်ဖြစ်အတိတ်တစ်ခုရှိသွားပြီဆိုရင်တော့သူတန်တာမှာသာသနာကိန်းသွားတာပဲဒါတမ္ပတ်3သာသနာပေါ့အဲ့တော့သာသနာက3ရက်ရှိတယ်ဒီသာသနာ3ရက်ထဲမှာသင်ကြားမှုဘိုင်းကိုလုံနေသလားကျင့်မှုဘိုင်းလုံနေသလားအတိတ်တွေရှိနေသလားကိုယ်နဲ့ကိုယ်သိတာကိုမဆုံးလို့ဘူးနော်သင်ကြားလို့သိတယ်ကျင့်လို့သိတယ်ဆိုတော့ပရမတ်နှစ်ခုလုံပြီးသွားရင်ဆောင်ရွက်ပြီးတော့ရင်တတရတခုကအလိုလိုဖြစ်သွားတာပဲနော်အဲ့တော့သင်ကြားမှုကျင့်မှုသိမှုအဲ့ဒီ၃မျိုးထဲမှာဘယ်နှမျိုးမိမိတဏ္ဍမှာရှိနေပြီလဲဘယ်နှမျိုးဖြစ်အောင်ဆောင်ရွက်ပေးနိုင်ပြီလဲအဲ့ဒီလိုဆောင်ရွက်ပေးနေတဲ့ပုဂ္ဂိုလ်များသာလည်းယင်သာသနာပြုတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်နိုင်ပါတယ်အဲ့ဒီလိုဆောင်ရွက်ပေးတာမဟုတ်ဘူးဆိုရင်ဒီပုဂ္ဂိုလ်ရဲ့အလုပ်ဟာသာသနာပြုတဲ့သာသနာပြုတဲ့အလုပ်လို့ပြောဖို့ရအမြတ်တားခက်ပါတယ်နော်ဘာတွေပဲလုံနေလုံနေသာသနာပြုပုဂ္ဂိုလ်လို့ဆိုင်မှုကြီးပဲဘလောက်ပဲတည်ထောင်တာထောင်တာထောင်တာသူကိုယ်သူဘလောက်ပဲသာသနာပြုပုဂ္ဂိုလ်လို့ထုတ်ဖို့ပြီးညညာညညာနော်တကယ်တမ်းဒီ3မျိုးဒီအလုပ်3မျိုးတကယ်တမ်းမလုပ်ဘူးဆိုရင်ဒီပုဂ္ဂိုလ်ဟာသာသနာပြုပုဂ္ဂိုလ်ဟုတ်ကောမဟုတ်ဘူးနော်အဲ့ဒီတော့အခုဘုန်းကြီးပြိသတ်တွေဟာအဲ့ဒီ3မျိုးထဲမှာနော်နံပါတ်3ကတော့အကျိုးရလာပေါ့နံပါတ်1နဲ့နံပါတ်2နှစ်မျိုးရှိတဲ့အထက်မှာတကယ်လုံးနေတာတော့နှစ်မျိုးလုံးလုံးနေတာပဲဒါပေမဲ့အဓိကအလုပ်ကတော့နံပါတ်1ပေါ့အကျင့်သာသနာပေါ့နော်အဓိကအလုပ်ကတော့အကျင့်သာသနာသင်ကြားမှုကောမပါဘူးလားပါပါတယ်အခုတရားနာနေတာဒါသင်ကြားနေတာပဲတရားနာနေတာဟာအလကားနာနေတာမဟုတ်ဘူးဒါလေ့လာနေတာသင်ကြားနေတာအဲ့ဒီလိလသင်ကြားပြီးတော့မှလိလသင်ကြားထားတဲ့အတိုင်းပြန်ပြီးတော့ကျင့်ယူရတာကိုနော်အဲ့ဒါကြောင့်နံပါတ်1ပရိယတ္တိသာသနာနဲ့နံပါတ်2ပฏิပတ္တိသာသနာနှစ်မျိုးရှိတဲ့အထက်မှာဘုန်းကြီးတို့ပရိသတ်တွေကနံပါတ်2ဖြစ်တဲ့ပฏิပတ္တိသာသနာကိုအသာပေးပြီးတော့ဆောင်ရွက်နေတဲ့ပုံစံတွေပါပဲပရိယတ္တိသာသနာကိုကျင့်မလားဆိုတော့မကျင့်ပါဘူးဒါလည်းပါတာပါပဲအဲ့တချို့ပုံစံတွေကြတော့သင်တန်းတွေပို့ချတယ် စာပေတွေသင်ယူကြတယ်စာသနာကြီးတွေတည်ထောင်ကြတယ်စာတွေပူချကြတယ်စာတွေသင်အပ်ကြတယ်လေ့ကျင့်ကြတယ်အဲတို့ကြတော့နံပါတ်၁ဖြစ်တဲ့ပရိယတ်တိသာသနာကိုသာပေးပြီးဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေပါပဲပရိယတ်တိသာသနာကိုသာပေးပြီးဆောင်ရွက်နေပြီမဲ့လို့လည်းပဲပฏิပတ်တိသာသနာဆိုတဲ့ကျင့်မှုလုံးဝမရှိဘူးလားလို့မေးရင်မရှိဘူးလို့တော့ပြောလို့မရဘူးလူတိုင်းလူတိုင်းကျင့်တယ်လို့ပြောလို့မရပါပဲသင်ကြားပြီးလေ့လာပြီးရင်သင်ကြားလေ့လာထားသည့်အတိုင်းဆင်ញင်ပေးမယ်နှလုံးသွင်းပေးမယ်တွေးတောပေးမယ်သုံးသပ်ပေးမယ်စိတ်ဓာတ်မရသဘောနဲ့ပေါ့လေအဲ့ဒါဆိုရင် तू ကကျင့်မှုသဘောတည်းကိုဝင်သွားတာပါပဲအဲ့တော့ကိုယ်ကတရားတွေသင်ကြားထားတယ်လေ့လာထားတယ်စာပေတွေသင်ကြားထားတယ်လေ့လာထားတယ်အဲ့ဒီလိုလေ့လာထားပြီးတော့အဲ့ဒီလေ့လာထားတဲ့စာပေအတိုင်းတွေးတော်ပေးမယ်ဆင်ញင်ပေးမယ်နှလုံးသွင်းပေးမယ်ပွားများပေးမယ်အဲ့ဒီလောက်ကလေးကိုလှုပ်လိုက်ရင်ကိုပဲဒါကျင့်မှုသာသနာဆိုတဲ့နံပါတ်၄သာသနာအလိုလိုကိန်းသွားတာပဲအဲ့ဒီတော့သင်ကြားမှုကအဓိကဖြစ်နေလို့ဒါပရိယတ်တိသာသနာကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေပါလို့နံပါတ်ပြောလိုက်ပြီမဲ့လဲကျင့်မှုသာသနာလည်းအထိုက်လျောက်သူတို့မှပြည့်စုံနေတယ်ဘုန်းတော်ပရိသတ်တွေကကျင့်မှုသာသနာကိုအဓိကထားလုပ်နေတဲ့ဒါပေမဲ့သင်ကြားမှုသာသနာကိုလည်းအထိုက်လျောက်တွဲပြီးတော့ဆောင်ရွက်ပေးနေကြတယ်။ဒီတော့ခြုံပြီးတော့ပြောလိုက်မယ်ဆိုရင်ဝိပဿနာတရားလုံးအားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာလည်းပဲနံပါတ်၁သာသနာနဲ့နံပါတ်၂သာသနာနှစ်မျိုးလုံးရှိနေတာပဲ။သင်ကြားမှုသာသနာလည်းရှိတယ်၊ကျင့်မှုသာသနာလည်းရှိတယ်။အဲသင်တန်းတွေပို့ချတယ်၊သင်တန်းတွေတက်တယ်၊သာသနာကြီးတွေဖွင့်တယ်၊စာတွေပို့ချတယ်သရုတ်တန်တံမှာလည်းပဲသင်ကြားမှုသာသနာလည်းရှိတယ်ကျင့်မှုသာသနာလည်းရှိတယ်အဲ့ဒီသာသနာနှစ်ခုရှိရင်နံပါတ်3ဖြစ်တဲ့သိမှုသာသနာမဖြစ်နိုင်ဘူးလားဖြစ်နိုင်တာဖြစ်နေတာပဲအလိုလိုဖြစ်နေတာပေါ့ဒီလိုဆိုရင်ခဏိခွင်တို့ပရိသတ်တွေလုပ်နေတဲ့အလုပ်ဒီသာသနာပြုအလုပ်သာသနာဘယ်နှမျိုးကိုပြုနေတာလဲမြင်3မျိုးလုံးကိုပြုနေတာနော်သင်ကြားမှုဆိုတဲ့ပရိယတ်တိသာသနာကိုလည်းပဲဆောင်ရနေကြတာဖြစ်တယ်ကျင့်မှုဆိုတဲ့ပရိပတ်တိသာသနာကိုလည်းဆောင်ရနေကြတာဖြစ်တယ်သိမှုဆိုတဲ့ပရိဝေဒသာသနာကိုလည်းပဲဆောင်ရပေးနေကြတာဖြစ်ပါလေဒါကြောင့်မို့လို့ဘုန်းကြီးတို့ပရိသတ်တွေလုပ်နေတဲ့အလုပ်ဒီသာသနာပြုအလုပ်သာသနာပြုပုဂ္ဂိုလ်တွေလို့ဒီလိုပြောရင်မှားပါမလားမှားဘူးကောင်းပြီဒါဖြစ်လို့ရှိရင်နောက်တစ်စင်တက်ပြောလိုက်ပါမယ်အဲ့ဒီသာသနာဘယ်အချိန်မှကွယ်မလဲဘယ်ချိန်မှကွယ်မလဲဆိုရင်တော့ဒီ3မျိုးထဲမှာတစ်မျိုးမှမရှိတဲ့အချိန်ကသာသနာကွယ်တဲ့အချိန်ပဲเนาะအဲ့တော့သင်ကြားမှုလည်းမရှိဘူးကျင့်မှုလည်းမရှိဘူးသိမှုလည်းမရှိဘူးเนาะတနည်းအားဖြင့်ပြောမယ်ဆိုရင်ပရိယတ်တိသာသနာဆိုတဲ့သင်ကြားမှုစာပေသင်ကြားမှုလေ့လာမှုပွားများမှုဒါတွေလည်းမရှိဘူးပฏิပတ်တိသာသနာဆိုတဲ့တရားတွေအားထုတ်တာလည်းမရှိဘူးပရိဝေဒသာသနာလို့ခေါ်တဲ့နိဗ္ဗာန်မညာဖွညာနိဗ္ဗာန်ချမ်းသာကိုလည်းမျက်မှောက်ပြုနိုင်တဲ့အနေထားမရှိဘူးအဲ့ဒီသုံးမျိုးလုံးတစ်မျိုးမှမရှိဘူးဆိုရင်ဘာဖြစ်တော့မလဲအဲလောကကြီးမှာသာသနာကွယ်သွားတာပဲဒီလိုဆိုရင်ဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်ပေါ့နော်စာအုပ်တွေရှိနေတယ်ခဏိစာအုပ်တွေရှိနေုံနဲ့သာသနာတည်တယ်လို့ခေါ်နိုင်ရလားမခေါ်နိုင်ဘူးစာအုပ်တွေရှိနေပေမဲ့အဲ့ဒီစာပေတွေကိုသင်ကြားတဲ့ပုဂ္ဂိုလ်ရှိရမယ်နော်ကျင့်တဲ့ပုဂ္ဂိုလ်ရှိရမယ်သိတဲ့ပုဂ္ဂိုလ်ရှိရမယ်သိတယ်ဆိုတာစာသိတာကိုပြောတာမဟုတ်ဘူးနော်စာကိုဆင်ញင်နှလုံးသွင်းပြီးတော့စာရဲ့သဘာဝလေးကိုစာထဲမှာပြောထားတဲ့သဘာဝဖျားဟောထားတဲ့သဘာဝရုပ်သဘာဝနာမ်သဘာဝအဲ့ဒီသဘာဝလေးတွေကိုသိနေတဲ့ပုဂ္ဂိုလ်ကိုပြောတာအဲ့ဒါအနည်းဆုံးတော့ရုပ်သဘာဝနာမ်သဘာဝဖြစ်သဘောပြည့်သဘောကိုသိမယ်ဒီတဲ့စင်တဲ့ရင်အေးဟောဒီသဘာဝတွေကဒုက္ခသစ္စာတွေပါပဲလို့ဒီလိုသိမယ်ဒီတဲ့စင်တဲ့ရင်အဲ့ဒီဒုက္ခသစ္စာချုပ်တာဟာနိဗ္ဗာန်ဆိုတဲ့နိရောဓသစ္စာပါပဲလို့အဲ့ဒီလိုသိမယ်ဒါနောက်ဆုံးအသိပေါ့နော်အဲ့ဒီလိုအသိလေးတွေသိသွားရင်ဒါပရိဝိဒသာသနာလို့ခေါ်တယ်ဒီတော့နံပါတ်1အသိနဲ့နံပါတ်1လုံငန်းနဲ့နံပါတ်2လုံငန်းမှာမရှိရင်ဒီပုဂ္ဂိုလ်ဟာနံပါတ်3အသိရဖို့ဆိုတာဘယ်နည်းနဲ့မှမဖြစ်နိုင်ဘူးဒါကြောင့်နံပါတ်1ဖြစ်တဲ့ ပင်ကြားမှုမရှိရင်စာအုပ်တွေဘလောက်ပဲရှိရှိကြောက်စာတွေဘလောက်ပဲရှိရှိပင်ကြားမှုမရှိရင်ကျင့်မှုလည်းမရှိဘူးကျင့်မှုမရှိရင်သိမှုလည်းမရှိဘူးနော်ဟုတ်တယ်မလားစာအုပ်တွေရှိနေတာရှိနေတာပဲကြောက်စာတွေရှိနေတာရှိနေတာပဲပင်ကြားမှုမရှိရင်သိမှုမရှိဘူးကျင့်မှုမရှိဘူးကျင့်မှုမရှိရင်သိမှုမရှိဘူးအဲ့ဒီတော့ပြောတဲ့မျိုးဝါမရှိပဲတဲ့သာသနာတည်တယ်လို့ပြောနိုင်ပါဘူးအဲ့အကျင့်ရ၌အကျင့်ရဒေသ၌ပင်ကြားမှုရှိတယ်ကျင့်မှုရှိတယ်သိမှုရှိတယ်ထိုရဒေသဒေသနာတည်တဲ့အရာတို့ခေါ်တယ်အကျင့်ပုဂ္ဂိုလ်၌သိကြမှုရှိတယ်ကျင့်မှုရှိတယ်သိမှုရှိတယ်သုံးမျိုးထဲမှာတစ်မျိုးမျိုးရှိတယ်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍမှာသာသနာတည်တယ်လို့ခေါ်တယ်နော်သိကြမှုလည်းမရှိဘူးကျင့်မှုလည်းမရှိဘူးသိမှုလည်းမရှိဘူးဆိုရင်ဘလောက်ပဲစာအုပ်တွေရှိရှိသာသနာတည်တယ်လို့မခေါ်ဘူးဘလောက်ပဲကြောင်းကံဖရာတွေရှိရှိသာသနာတည်တယ်လို့မခေါ်ဘူးဘလောက်ပဲရုပ်ပွားတော်တွေရှိရှိသာသနာတည်တယ်လို့မခေါ်နိုင်ဘူးခဏခေတ်ကဘာပေါ်မှာရုပ်ပွားတော်ရှိတဲ့နေရာတိုင်းဟာသာသနာတည်တဲ့နေရာလို့ပြောနိုင်ရလားမပြောနိုင်ဘူးเนาะတချို့တချို့နိုင်ငံတွေတချို့တချို့ဒေသတွေမှာရုပ်ပွားတော်တွေအထင်ရှားပဲเนาะမြတ်စွာဘုရားရုပ်ပွားတော်တွေခက်ခက်နန်းနားမြတ်စွာဘုရားရဲ့တတ်တော်စေတီတွေခန့်ခန္နာနာရှိနေကြတာပဲမြတ်စွာဘုရားနေ့တကွာတန်ခါတော်ရှင်မြတ်တွေတရင်သုံးတော်မူခဲ့တဲ့ကြောင့်တော်ကြီးတွေထင်ထင်ရှားရှားရှိနေကြတာပဲဒါပေမဲ့သင်ကြားမှုလည်းမရှိဘူးကျင့်မှုလည်းမရှိဘူးသိမှုလည်းမရှိဘူးရှင်ဟောင်းပစ္စည်းတစ်ခုအနေနဲ့ထိမ့်သိမ့်ထားခြင်းမှတပါဘာမှတော့လက်တွေ့လောက်ကိန်းတာမရှိဘူးဒါကြောင့်မို့လို့ရုပ်ဘွားတော်တွေရှိနေပေမဲ့အဲ့ဒီအရာဒေသဒီသာသနာဒီတဲ့အရာလို့ပြောနိုင်ရလားပြောနိုင်ဘူး။ကြောင်းကဖရာနေရှိနေပေမဲ့အဲ့ဒီရတ္တိသားကိုသာသနာတည်တဲ့အရာလို့ပြောနိုင်ရလား။ပြောနိုင်ဘူး။စာပေတွေစာအုပ်တွေရှိနေပေမဲ့အဲ့ဒီရတ္တိကိုသာသနာတည်တဲ့အရာလို့ပြောနိုင်ရလား။ပြောနိုင်ဘူး။အဲ့ဒါကြောင့်ဟာတို့စာအုပ်တွေရှိနေတာပဲစာအုပ်ရှိသာသနာတည်တာပဲလို့ဒီလိုတော့ပြောလို့မရဘူး။နော်။ဟာရုပ်ဘွားတော်တွေရှိနေတာပဲရုပ်ဘွားတော်ရှိရင်သာသနာတည်မှာပဲဆိုပြီးတော့ရုပ်ဘွားတော်တွေပဲဟာလားပူဇော်ထားမယ်ဆိုရင်လည်းဘလောက်ပဲရုပ်ဝါတော်ရှိရှိခုနပြောတဲ့သုံးမျိုးမရှိတဲ့နေ့မှာသာသနာကွယ်သွားတာပဲအဲအကြောင်းကြီးတွေဆောက်ပြီးတော့လှူဒန်းထားမယ်ဇီတိတွေတည်ထားမယ်ဘလောက်ပဲကြောင်းနေကံနေဇီတိတွေရှိရှိခုနပြောတဲ့လုံငန်းသုံးမျိုးမရှိတဲ့နေ့ဟာဘာဖြစ်တော့မလဲသာသနာကွယ်သွားမှာပဲဒါကြောင့်မလို့သာသနာမကွယ်ဖို့ဆိုတာကဘလို့နည်းနဲ့ထင်ထင်ဆောက်ရှောက်မလဲသိမှုသင်ကြားမှုရဲ့ကျင့်မှုရဲ့သိမှုရဲ့အဲ့ဒီ၃မျိုးထဲမှာအ ਨੇ ဆုံး၂မျိုးတော့ရှိရမှာပေါ့နော်အဲ့ဒီ၂မျိုးလောက်မှမရှိရင်ဒီယတ္တိတဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာသာသနာတည်တယ်လို့မခေါ်ပါဘူးတဲ့ဟုတ်တယ်မဟုတ်လားကဲကောင်းပြီဒါဖြစ်ရင်အဲ့ဒီသာသနာကွယ်ပြောက်တဲ့အချိန်မှာဘသူကစကွယ်မလဲနော်ဘယ်သာသနာကစကွယ်မလဲဘယ်သာသနာကွယ်ရင်သာသနာ၃ပါးလုံးကွယ်မလဲဆိုတော့ထုံးစံတည်းဆိုရင်တော့ပရိယတ်တိသာသနာကွယ်ရင်သာသနာ၃ရလုံးကွယ်တာပါပဲเนาะ။ဘာဖြစ်လို့တော့သင်ကြားမှုရှိမှကျင့်မှုရှိမယ်ကျင့်မှုရှိမှသိမှုရှိမယ်ဒီလိုမဟုတ်လား။သင်ကြားမှုရှိမှကျင့်မှုရှိမယ်ကျင့်မှုရှိမှသိမှုရှိမယ်အဲ့တော့သင်ကြားမှုနဲ့ကျင့်မှုသည်အလုံးသိမှုသည်ပန်းတိုင်เนาะ။သိမှုသည်ပန်းတိုင်။အဲ့တော့ပန်းတိုင်ရင်ကပฏิဝေဒသာသနာအလောကပရိယတ်တိနဲ့ပရိပတ်တိအဲ့ဒီ၃မျိုးထဲမှာပရိယတ်တိဆိုတဲ့သင်ကြားမှုမရှိတော့ဘူးဆိုရင်သင်ကြားတဲ့ပုဂ္ဂိုလ်မရှိတော့တဲ့ဒီနေ့မှာဘလို့မှမကျင့်တော့ဘူး။ဘုန်းကြီးတို့ပရိသတ်တွေကိုကျင့်နေနိုင်တာဒီကျင့်မှုရံအတွက်အရင်ဆုံးဘာလုပ်ရလဲသင်ကြားရတယ်။တရားနာရတယ်လေ့လာရတယ်စဉ္ညာနှလုံးသွင်းရတယ်။သင်ကြားမှုမှမရှိရင်ကျင့်မှုဆိုတာဘယ်နည်းနဲ့မှမဖြစ်နိုင်ဘူး။သင်ကြားမှုမရှိဘဲနဲ့တရားမနာဘဲနဲ့ကိုယ့်အနာကိုထိုးရင်းပြီးတော့ကျင့်နိုင်တာမြတ်စွာဘုရားနဲ့ပိစိကဗုဒ္ဓပဲရှိတယ်။ဘုရားနဲ့ပိစိကဗုဒ္ဓမှာတပါးကျန်တဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်မှသင်ကြားမှုမပါဘဲနဲ့ကျင့်မှုမဖြစ်နိုင်ဘူး။နော်။အရှင်သာရိပုတ္တရာလိုပုဂ္ဂိုလ်မျိုးတော်မှဉာဏ်ကြီးတဲ့ပုဂ္ဂိုလ်မျိုးတော်မှသူ့ကိုတရားဟောပေးတဲ့အရှင်အသက်စီလိုပုဂ္ဂိုလ်နဲ့မတွေ့သေးခင်ကသူကိုယ်တိုင်ဒီတရားတွေထိုးထွင်းပြီးတော့သိနိုင်ရလားမသိနိုင်ဘူး အရှင်အသက်သီတရားဟောလိုက်တော့မှသူသိသွားတာမဟုတ်လားအရှင်အသက်သီတရားဟောတာကသင်္ချာမှုအပိုင်းသူကိုယ်တိုင်ခန္ဓာကိုညာဆိုင်ပြီးတော့ကြည့်လိုက်တာကကျင့်မှုအပိုင်းနိဗ္ဗာန်ကိုမျက်မှောက်ပြလိုက်တာကသိမှုအပိုင်းနော်အဲ့ဒါကြောင့်မို့လို့ဖျားနဲ့ပြစ်စစ်ကဘုရားကလွန်ရင်ဘယ်ပုဂ္ဂိုလ်မှနော်သင်္ချာမှုမရှိဘဲနဲ့ကျင့်မှုမဖြစ်နိုင်ပါဘူးတဲ့ဖျားနဲ့ပြစ်စစ်ကဘုရားနှစ်ပါးသာလျင်ဘလူစီကမှသင်္ချာထတာမရှိဘဲနဲ့ကိုယ်တိုင်ကျင့်နိုင်တယ်သိနိုင်တယ်ပုဂ္ဂိုလ်တွေပါကောင်းပြီဒါဖြစ်လို့ရှိရင်အရင်ဆုံးဘယ်သာသနာအရင်ကွယ်မလဲပရိယတ်တိသာသနာအရင်ကွယ်မယ်ပရိယတ်တိသာသနာသည်ဘာနဲ့တူသလဲဆိုရင်စာရိပုတ္တေမှာရေကန်ကြီးတကန်ရှိတယ်အဲ့ဒီရေကန်ကြီးမှာကံပေါင်းကြီးလည်းရှိတယ်အဲ့ဒီကံပေါင်းကြီးတွင်လည်းမှာရေတွေလည်းရှိတယ်အဲ့ဒီရေတွေလည်းမှာကြာဘူးကြာပွင့်နေလည်းရှိတယ်ပစ္စည်းသုံးမျိုးเนาะအဲ့တော့ကံပေါင်းကြီးလည်းရှိတယ်ရေလည်းရှိတယ်ကြာဘူးကြာပွင့်တွေလည်းရှိတယ်အဲ့ဒါမှဒီကံတစ်ခုရဲ့ရေကံတစ်ခုရဲ့အင်္ဂါရပြည့်စုံလားအဲ့ဒီသုံးမျိုးထဲမှာဒီမျိုးမှတစ်မျိုးမျိုးချုပ်တက်သွားတာ ਨੇ ဒီရေကံတစ်ခုရဲ့အင်္ဂါရဟာချုပ်တက်သွားတာပဲအဲ့တော့ပရိယတ်တိသာသနာသင်္ချာမှုကဘာနဲ့တူတယ်လဲဆိုရင်ကံပေါင်းကြီးနဲ့တူတယ်ကံပေါင်းကြီးနဲ့တူတယ်ပฏิပတ္တိသာသနာဆိုတဲ့ကျင့်မှုကရေနဲ့တူတယ်။နော်။ပฏิဝေဒသာသနာဆိုတဲ့သိမှုကကြာပန်းနေနဲ့တူတယ်။ကြာပန်းနေနဲ့တူတယ်။အဲ့တော့ကြာပန်းမရှိသေးရင်ထည့်လို့ရပဲ။ဒါပေမဲ့အ ਨੇ ဆုံးတော့ကံပေါင်းနဲ့ရေကတော့ရှိနေဖို့လိုတယ်။ကံပေါင်းနဲ့ရေနဲ့ရှိနေရင်ကြာပန်းဆိုတာတစ်ချိန်ချင်းမတူလို့လို့ဖြစ်လာတာပဲ။ကံပေါင်းမှမရှိရင်တော့ကံပေါင်းကြီးမခိုင်လို့ကြိုးပဲပြည့်စည်သွားမယ်ဆိုရင်ဒီရေလည်းမရှိနိုင်ဘူးရေမရှိဘဲနဲ့လည်းဒီကြဘလုံးမဆိုင်လို့မရဘူးနော်အဲရေတော့ရှိပါရဲ့ကံပေါင်းမရှိဘူးမရဘူးရေပရိဘလောက်ပဲထည့်တဲ့ကံပေါင်းမခံရင်ဒီရေလည်းမတည်ဘူးကြာပန်းလည်းမပွင့်နိုင်ကံပေါင်းတော့ရှိပါရဲ့ရေမထည့်ထားဘူးဆိုရင်လည်းဘာဖြစ်မလဲဒီကံပေါင်းက၆ပြီတော့ကြာကြာမကံမှုကျိုးတော့မှာပဲကံပေါင်းကြီးကဘလောက်ပဲပြုတ်ပြင်းပြုတ်ပြင်းရေမထည့်ထားရင်ဒီကံပေါင်းအလိုလိုပြတ်သွားမှာပဲနော်အဲ့တော့ကံပေါင်းကြာကြာတည်အောင်မလုပ်ပြရလဲရေထည့်ပြရတယ်အဲ့ဒီရေတည်နိုင်အောင်မလုပ်ပြရလဲကံပေါင်းကိုပြုတ်ပြင်ပြရအပြန်အလှန်ပေါ့နော်ကံပေါင်းကြီးခိုင်ခတ်တည်တတ်နေအောင်ရေထည့်ပြရအဲ့ဒီရေတွေအပြင်ကိုစီမသွားအောင်ကံပေါင်းကြီးကိုပြုတ်ပြင်ပြရတယ်ဒါဒီလုပ်ငန်းနှလုံးဟာနှစ်မျိုးဟာအပြန်အလှန်ကျေးဇူးပြုတ်နေတဲ့လုပ်ငန်းပဲကံပေါင်းတော့ပြုတ်ပြင်ပါရဲ့ရေလုံးဝမရှိရင်တဖြည်းဖြည်းနဲ့6ခန်းတော့မှာပဲ6ခန်းတော့ရင်ဒီကံပေါင်းကြီးအလိုလိုပြတ်တော့မှာပဲပကြအဲ့ပြီးတော့ကွက်ထွက်တော့မှာပဲအဲရေတော့ထည့်ထားပါရဲ့ကံပေါင်းကိုမပြုတ်ပြင်မဲ့ထားရင်လည်းဒီရေဟာဘယ်တော့မှကြာကြမခံဘူးဒီတော့ကြာမပွင့်တာမပွင့်တာထားကံပေါင်းတော့ခိုင်နေဖို့လိုတယ်ရေလည်းရှိနေဖို့လိုတယ်နော်အဲ့ဒါလို့ဆိုလို့ရှိရင်ကြာမဟာတနေ့နေ့တစ်ချိန်ချင်းမှာဟုတ်လားအလိုလိုပေါ်ပေါက်လာနိုင်မှာပဲအဲ့လိုပဲပေါ့နော်ဘုန်းကြီးတို့ပရိသတ်တွေကလည်းဒီသာသနာမကွက်အောင်ပရိယတ်တိသာသနာနဲ့ပရိပတ်တိသာသနာကတော့အငြင်းများရှိနေဖို့လိုတယ်အဲ့တော့ကျင့်ယုံတယ်လည်းမဖြစ်သေးဘူးသင်ကြားမှဖြစ်မှာသင်ကြားနေယုံတယ်လည်းမဖြစ်သေးဘူးကျင့်မှဖြစ်မှာအပြန်အလှန်ပေါ့နော်အဲ့တော့ဘုန်းကြီးတို့ပရိသတ်တွေကယနေ့အာတုကတရားကျင့်တဲ့ပုဂ္ဂိုလ်ပဲလို့ဒီလိုပြောမယ်ဘုန်းကြီးတို့ပရိသတ်တွေကျင့်နေယုံတယ်မဖြစ်သေးဘူးသင်ကြားမှုမပါရင်ကိုကျင့်ထားတဲ့အကျင့်တွေမှားသလားမှန်သလားဆိုတာဘလုံးလေးနဲ့ဆုံးဖြတ်မလဲမဆုံးဖြတ်တော့ဘူးအဲ့ဒါကြောင့်မလို့ကြင့်နေုံနဲ့မဖြစ်သေးဘူးကိုယ်နဲ့ကိုယ်တရားထိုင်တနေ့တနေ့တရားထိုင်တရားထိုင်ထိုင်ဟာငါနဲ့ငါအိမ်မှာထိုင်နေရတာပဲခြေသာသွားစရာမလိုပါဘူးမဖြစ်ဘူးကိုယ့်ဘာသာကိုထိုင်ပြီးတော့ကိုယ်ထိုင်နေတဲ့တရားမှားသလားမှန်သလားဆိုတာကိုမှပြုတ်ပြင်ပေးမယ်ပြောပြပေးမယ်တိုက်တာပေးမယ်ဆရာမှမရှိရင်ဘလုံးမှအစင်မပြေနိုင်ဘူးအဲ့ဒါကြောင့်မလို့ရေဘလောက်ပဲထဲ့ထဲ့ကံပေါင်းမခံရင်ဒီရေဒီမခံသလိုဘလောက်ပဲတရားတွေကျင့်ကျင့်သင်္ချာမှုအပိုင်းမပါရင်လည်းပဲအဲ့ဒီကျင့်တဲ့အကျင့်ဟာဘလုံးနည်းနဲ့မှပေါ့မြောက်အောင်မြင်မှုမဖြစ်နိုင်ဘူးဒါကြောင့်မို့ရေရှိရင်ကံပေါင်းခံမှုလိုသလိုတရားကျင့်တဲ့ပုဂ္ဂိုလ်ကလည်းများများတရားနာပါများများသင်ကြားပေးပါများများလေ့လာပေးပါအဲ့ဒီလိုပဲကံပေါင်းကြီးကိုဘလောက်ပဲပြုတ်ပြင်းပြုတ်ပြင်းနော် ရေထက်မထားရင်ဒီကံမောအလိုလိုကျိုးသွားမှာပဲထုံနေလို့သာပါပဲသင်ချမ်းမှုပိုင်းကိုဘလောက်ပဲအာထုတ်အာထုတ်ကြည့်မှုပိုင်းမပါလို့ရှိရင်လည်းပဲအဲ့ဒီသင်ချမ်းမှုပိုင်းဟာနောက်ပိုင်းကျတော့အလိုလိုပျက်စီးသွားမှာပဲအေးစာအုပ်တွေအများကြီးတခါတည်းပုံနှိပ်ထားမယ်ကြောက်စာတွေအများကြီးထွင်ထားမယ်စာပေတွေအများကြီးမှတ်တမ်းတင်ထားမယ်စာပေတွေအများလေးလာနေအောင်ကြိုးစားထားမယ်ဒါပေမဲ့လို့လည်းပဲလက်တွေ့ကျင့်တဲ့ပုံကမရှိဘူးဆိုရင်ဒီစာပေသင်ချမှုဟာအရာမရောက်တော့ဘူးတဖြည်းဖြည်းနဲ့ပပျောက်သွားမှာပဲပပျောက်သွားရင်ဒါကံမောင်းကြီးကျိုးသွားတယ်နဲ့တူတယ်ကောင်းပြီဒါဖြစ်လို့ရှိရင်ကံမောင်းကြီးဒီမှရေဒီမှရေဒီမှဂျပန်ပွဲအခြေခံကကံပေါင်းသဘောပေါက်ပြီနော်အခြေခံကကံပေါင်းကံပေါင်းရှိမှရည်တည်မယ်ရည်တည်မှဂျပန်ပွင့်အဲ့ဒီတော့ဘလို့ကိုအရင်လောက်ရမလဲကံပေါင်းတီးဖို့အရင်လောက်ပြီးတော့မှရည်ထက်ပြီးတော့မှဂျပန်ဆိုင်ကံပေါင်းကြီးအစကတည်းကကံပေါင်းကြီးကမခိုင်မခန့်လို့ကျုပ်ပဲပြည့်စည်နေရင်ဘလောက်ပဲရည်ထက်ရည်ထက်အလကားပဲအဲရည်ရရည်တာမရှိရင်လည်းပဲဘလောက်ပဲဂျပန်နေဆိုင်ဆက်ဒီဂျပန်ဟာပွင့်မလာနိုင်ဘူးအဲ့ဒါကြောင့်မလို့ဘလို့ကအရင်ပြည့်စည်မလဲဆိုရင်ကံပေါင်းကအရင်ပြည့်စုံမယ်။အဲဒီလိုပဲသာသနာဟာလည်းပဲဘယ်သာသနာကအရင်စပြည့်စုံမလဲဆိုရင်သင်္ချာမှုသာသနာကအရင်စပြည့်စုံမှာပဲ။ဒီနေ့ဘုန်းကြီးတို့အိန္ဒိယမှာမြတ်စွာဘုရားဟောထားတဲ့တရားတွေကိုသင်္ချာမှုပိုင်းချိုးတက်သွားတဲ့အတွက်သူတို့စီမှာကျင့်စဉ်နေတော့မရှိဘူးလားဆိုတော့ရှိတော့ရှိနေကြတာပဲနော်။ဒီနေ့တော့လည်းကျင့်တော့ကျင့်နေကြတာပဲ။ဒါပေမဲ့မြတ်စွာဘုရားဟောထားတဲ့ဓမ္မဒေသနာတွေကိုသင်ကြားမှုပိုင်းကခိုင်ခိုင်မာမာမရှိတော့တဲ့အခါကျတော့သူတို့အကျင့်တွေဟာမှန်တဲ့အကျင့်ရလို့မရှိတော့ဘူးအလုံးဝမှားရည်ကြီးပဲဒီတော့ကျင့်တာကျင့်နေတယ်သူတို့တွေနေပါမရောက်နိုင်ဘူးပฏิဝေဒသာသနာဆိုတာမဖြစ်နိုင်တော့ဘူးအဲဒါကြောင့်ကျင့်မှုဆိုတာသင်ကြားမှုပေါ်မှာမူတည်နေတာဖြစ်တဲ့အတွက်သင်ကြားမှုပြက်ပြတ်သွားတာနဲ့ကျင့်မှုလည်းအလိုလိုမှားရည်သွားတာပဲဒါကြောင့်သင်ကြားမှုဟာအဓိကအခြေခံဖြစ်ပါတယ်။အဲဒါကိုထည့်သွင်းဆောက်ရှောက်ပါ။သင်ကြားမှုရှိမှကျင့်မှုရှိမယ်။ကျင့်မှုရှိမှသိမှုရှိမယ်။ဒီလိုလေးမှတ်ထားပေါ့။သင်ကြားမှုလုံးဝမရှိရင်ကျင့်မှုလည်းမရှိဘူး။ကျင့်မှုမရှိရင်သိမှုလည်းမရှိဘူး။ဟုတ်ပြီ။ဒါဖြစ်ရင်နောက်တစ်မျိုးပြန်ပြောကြည့်မယ်။ဟုတ်လား။သင်ကြားနေတဲ့ပုံကိုယ်တွေဟာပါရွယ်ခြင်းနဲ့သင်ကြားနေတော့နော်လုပ်ငန်းတစ်ခုလုပ်တယ်ဆိုတာဟာသူ့ရဲ့မြုံနှင်းချက်ဆိုတာရှိတာပေါ့မြုံနှင်းချက်မရှိရင်ဘယ်လိုမှဒီလုပ်ငန်းကိုပေါက်ပေါက်မဲမဲမလုပ်ကြဘူးနော်အဲ့ဒါမြုံနှင်းချက်ဆိုတာဘာလဲပန်းတိုင်ပေါ့ဘုန်းကြီးတို့ပရိသတ်တွေယခုတရားကျင့်နေကြတာဘာလို့ကျင့်လို့ကျင့်လဲနိဗ္ဗာန်လို့ကျင့်လို့ကျင့်နိဗ္ဗာန်ဆိုတာဘယ်လိုဟာလဲဆိုတာမမေးနဲ့နော်မိမိတဏ္ဍာမှာလက်တွေ့ခံစားနေရတဲ့အငြိမ့်တတ်တာနိဗ္ဗာန်ရဲ့သဘာဝလေးပဲအကျမ်းမြင်အဲ့ဒီလောက်ပဲမှတ်အောင်ပေါ့အဲ့ဒီတော့နိဗ္ဗာန်ရဲ့သဘာဝကိုသိကျင်လို့နိဗ္ဗာန်ရဲ့သဘာဝကိုခံစားကျင်လို့ဘုန်းကြီးတို့ပရိသတ်တွေဘာလုပ်နေလဲတရားကျင့်နေကြအကယ်၍သာနိဗ္ဗာန်ရဲ့သဘာဝကိုမလိုချင်တော့ဘူးဆိုတော့တနေ့မှာဘလူကပင်မခံကျင့်မလဲဘလူမပင်မခံမကျင့်တော့ဟုတ်တယ်မလားအဲ့တော့အခုလောပင်မခံပြီးတော့ချက်ခုတ်ချက်ခဲကြည့်နေတာဒီနိဗ္ဗာန်ရဲ့သဘာဝအငြိမ့်တာကိုခံစားခြင်းလို့ကြည့်နေကြတာနိဗ္ဗာန်ရဲ့သဘာဝကိုသိခြင်းလို့ကြည့်နေကြတာအဲ့ဒီသိမှုဒီပန်းတိုင်ပဲနော်ပန်းတိုင်ပဲဒါလေးကိုဘုန်းကြီးတို့ပရိသတ်တွေကိုအတွေးလေးဝင်စေခြင်းလို့ဘုန်းကြီးကပြောပြပေးတာပါအဲ့ဒီပန်းတိုင်လေးမရှိတော့တဲ့ဒီနေ့မှာဘလူကားမှာပင်မခံပြီးတော့ကြည့်မနေတော့အဲ့ဒီပန်းတိုင်မရှိတဲ့ဒီနေ့မှာအကျင့်ကွယ်သွားတာပဲအကျင့်ကွယ်သွားရင်သင်ကြားမှုပိုင်းဘယ်လိုနေမလဲသင်တာရှိတော့ရှိမယ်ပေါ့နော်ဒါပေမဲ့ဘာအနေနဲ့သင်မလဲဘုသူဒ္ဓအနေနဲ့လေ့လာတဲ့သဘောနဲ့သင်တာပဲရှိမယ်သိကျင်လို့သင်တာမဟုတ်တော့အခုဘုန်းကြီးတို့ပရိသတ်တွေမြတ်စွာဘုရားရဲ့တရားတော်တွေကိုလေ့လာနေတဲ့ပုဂ္ဂိုလ်တွေတချို့နေရာတွေမှာရှိပါတယ်ဥပမာအိန္ဒိယမှာဆိုလို့ရှိရင်ဗုဒ္ဓဘာသာသာမတည်ပေမဲ့တက္ကသိုလ်တွေမှာဗုဒ္ဓစာပေတွေထည့်သိမ်းပြန်ထမ်းပြီးတော့သင်ကြားနေတဲ့ပုံစံတွေရှိကြတာပဲသူတို့ဘာရွယ်ချက်နဲ့သင်နေတော့ပြန်သုံးသပ်ကြည့်ဘုသူတ္တအဖြစ်နဲ့သင်နေတာ ရှင်းဟောင်းစာပေတရားအနေနဲ့သင်နေတာနော်ဒါဘုန်းကြီးတို့သေချာသိလားတို့တို့မှာနိဗ္ဗာန်လိုချင်တဲ့စိတ်ရှိသလားမရှိဘူးနိဗ္ဗာန်ဆိုတာလည်းတို့တို့ဘယ်စိတ်ဝင်စားသလားစိတ်ဝင်စားဘူးဘောဓဘာသာလည်းမဟုတ်ဘူးနိဗ္ဗာန်လည်းမသိဘူးနိဗ္ဗာန်ကိုလည်းစိတ်ဝင်စားဘူးနိဗ္ဗာန်လိုချင်လို့ကြည့်နေတာလည်းမဟုတ်ဘူးအဲ့တော့နိဗ္ဗာန်ဆိုတဲ့ရည်ရွယ်ချက်တို့မှာမရှိတဲ့အတွက်နိဗ္ဗာန်ရောက်အောင်ကျင့်တဲ့အကျင့်တွေတို့မှာမရှိဘူးနိဗ္ဗာန်ရောက်အောင်ကျင့်တဲ့အကျင့်လည်းမရှိဘူးနိဗ္ဗာန်ဆိုတဲ့ပန်းတယ်လည်းမရှိဘူးဒါပေမဲ့သင်တော့သင်နေတယ်အဲ့ဒါလို့သင်နေတဲ့အလုပ်ဒီနော်ထိရောက်သလားမေးတော့ရည်ရွယ်ချက်မှာမရှိပဲဘယ်ထိရောက်မလဲဘုန်းကြီးတို့ကဘုန်းကြီးတို့ပရိသတ်တွေသင်နေတာကတကယ်သိအောင်သင်နေတာမြန်မာနိုင်ငံမှာရှိတဲ့တကားတော်ရှိမဲ့ဒီစာပေတွေကိုသင်နေတယ်တကယ်ရွယ်ချက်နဲ့သင်နေတာမကွယ်မပြောင်းအောင်သင်တယ်ဒီအသည့်တွေသိအောင်သင်တယ်နော်ရုပ်တဘာဝနာမ်တဘာဝသိအောင်သင်တယ်တစ္ဆာရဲ့တဘာဝသိအောင်သင်တယ်မဉ္ဇဉ်ဘုညာနိဗ္ဗာန်ချမ်းသာရဖို့သင်တယ်သူတို့သင်တာကဒီလိုမဟုတ်ဘူးဘုသူတ္တအဖြစ်နဲ့သင်တာစာမွေးပွဲဆိုလဲစာမွေးအောင်ခြင်းလို့သင်တာဒီပုံမှာလင်းနေမှုဘာမှမရှိဘူးလင်းနေမှုဘာမှမရှိတဲ့အတွက်သူတို့ရဲ့ခေါင်းထဲကဒီအသည့်တွေရောက်သလားဆိုတော့ဘာသိမှမရဘူး။အဲဒီလိုမရောက်တဲ့အတွက်ဘာဖြစ်လာလဲ။သူတို့စီမှာသာသနာမတည်ဘူး။အဲဒီတော့ကောင်းချက်ချကြည့်လိုက်တော့သာသနာတည်ဖို့သည်ဘေကစကွယ်တယ်လေ၊ပရိယတ္တိကစကွယ်တယ်၊ပြီးတော့ပฏิပတ်တိကွယ်တယ်၊ပြီးတော့ပရိဝိဒါကွယ်တယ်။မှန်တယ်။ဒါပေမဲ့ကြောင်းမြန်ပြန်ပြောလိုက်တဲ့အခါကျတော့ပฏิဝေဒါလို့ဆိုတဲ့ပန်းတိုင်ပျောက်သွားတဲ့တနေ့မှာပฏิပတ်တိဆိုတဲ့ခြင်းစဉ်တွေလည်းပဲကျင့်တယ်လို့ဘယ်လို့မှမရှိတော့ဘူး။ရှင်းလားပฏิပတ်တိဆိုတဲ့ကျင့်စဉ်မရှိရင်လည်းသင်ကြားမှုသည်အတိပ္ပယ်ရှိတဲ့သင်ကြားမှုမဖြစ်တော့ဘူးအတိပ္ပယ်ရှိတဲ့သင်ကြားမှုမဖြစ်တော့ဘူးဘလို့မှလည်းစိတ်ဝင်စားနဲ့သင်ကျင်တဲ့စိတ်မရှိတော့အဲ့ဒီတော့ဒီ၃မျိုးထဲမှာပရိယတ္တိသာသနာကွယ်ရင်ကျန်တဲ့သာသနာ၂ကွယ်တယ်ဆိုပေမဲ့လို့လည်းပဲဘလို့ကအရေးကြီးဆုံးလဲဆိုရင်နံပါတ်၃ဖြစ်တဲ့ပฏิဝေဒပန်းတိုင်အရေးကြီးဆုံးပဲနော်ပန်းတိုင်ပျောက်သွားရင်နံပါတ်1လုံးလဲမလုံးတော့ဘူးနံပါတ်2လုံးလဲမလုံးတော့ပန်းတိုင်ပျောက်သွားတဲ့ဒီနေ့မှာသင်ကြားမှုပိုင်းလဲမသိတော့မရှိတော့ကျင့်မှုပိုင်းလဲမရှိတော့သင်တော့သင်မဲ့ဒါပေမဲ့အတိအနေနဲ့သင်တာမဟုတ်တဲ့အတွက်သတို့သင်ခြင်းတွေဘာမှတရားမှုမရှိတော့ကျင့်တော့ကျင့်မဲ့ဒါပေမဲ့ပန်းတိုင်မရှိတော့တဲ့အတွက်မှန်မှန်ကမှန်ကန်သောအကျင့်တွေမဖြစ်နိုင်တော့အကောင်လုံးပြန်ပလာဖြစ်ကုန်အဲဒါကြောင့်ဒီ၃မျိုးထဲမှာဒီသာသနာ၃ရပ်ကိုချုပ်ထားတာကပฏิဝေဒါလို့ခေါ်တဲ့နိဗ္ဗာန်ဆိုတဲ့ပန်းတိုင်အဲ့ဒီအတိအအဓိကပဲအဲဒါကြောင့်ဘုန်းကြီးပြောချင်တာကဘုန်းကြီးတို့ပရိသတ်တွေကိုနော်နိဗ္ဗာန်ဆိုတဲ့ပန်းတိုင်မပျောက်ပါစေနဲ့ဟုတ်လားနိဗ္ဗာန်ဆိုတဲ့ပန်းတိုင်မပျောက်ပါစေနဲ့နိဗ္ဗာန်ဆိုတဲ့ပန်းတိုင်ပေါ်မှာယုံကြည်မှုပြောင်းမသွားပါစေနဲ့အခွန်တော်ကသုပ္ပတ္တပရပတ်ကိုမြတ်စွာဘုရားပြောခဲ့တဲ့စကားရှိတာပဲခြေသာသုပ္ပတ္တအကျင့်သာသနာမှာနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အကျင့်မဲ့ခင်အကျင့်ရှိတယ်အဲ့ဒီအကျင့်ရှိတဲ့သာသနာဟာအကောင်းဆုံးသာသနာပဲလို့မြတ်စွာဘုရားကပြောလိုက်တဲ့စကားလေးရှိတယ်ဒါလေးကိုပြန်သတိရပါဒီတော့သာသနာရဲ့အနှစ်သာရသည်နိဗ္ဗာန်နော်သာသနာရဲ့အနှစ်သာရသည်ဘာလဲနိဗ္ဗာန်နိဗ္ဗာန်ရောက်ဖို့ရတဲ့အတွက်ကျင့်စဉ်ကမဲ့ခင်သာသနာရဲ့နှစ်သာရကနိဗ္ဗာန်ကျင့်စဉ်ကမဲ့ခင်ဒီနှစ်ခုမရှိရင်ဒီနှစ်ခုကွယ်ပြောက်သွားတဲ့နေ့မှာဘလူကမှအပင်မခံပြီးတော့ကျင့်မနေတော့ဘူးဘလူကမှလည်းအပင်မခံပြီးတော့သိမ်မနေတော့ဘူးသိမ်တာလည်းလကားပဲကျင့်တာလည်းလကားပဲနော်အဲဒါကြောင့်မလို့နိဗ္ဗာန်ဆိုတဲ့ပန်းတဲ့မပြောက်ပါစေနဲ့ဘုန်းတော်ပရိသတ်တွေဘယ်နိုင်ငံပဲရောက်ရောက်ဘယ်မှာပဲနေနေတို့ဘောဓဘာသာဖြစ်တဲ့အတွက်မြတ်စွာဘုရားဟောထားတဲ့တစ္ဆာတိတစ္ဆာညာမြတ်စွာဘုရားဟောတာတဲ့និရောဓသစ္စာဆိုတဲ့နိဗ္ဗာန်တို့မရရအောင်အားထုတ်မယ်မြတ်စွာဘုရားပွင့်လာတာလဲဒီရွယ်ချက်နဲ့ပွင့်လာတာမဟုတ်လားနိဗ္ဗာန်ရဖို့ရွယ်ချက်နဲ့ပွင့်လာတာလေနော်မြတ်စွာဘုရားပွင့်လာတာကလူလောကမှာရှိတဲ့တ attva တွေကိုနိဗ္ဗာန်ချမ်းသာရစေခြင်းလို့တိဏ္ဍတာရိယမုတ္တောမောစီယဘုရောဘောဓိယဟိုတုန်းကပါရမီဖြည့်ခဲ့စဉ်တုန်းကအဋ္ဌိဌာ၃ချက်နဲ့ဒီပါရမီတွေဖြည့်လာခဲ့တာပဲတစ္ဆာတရားကိုသူသိအောင်လုပ်မယ်သူတစ္ဆာတရားသိတဲ့အချိန်မှာတတ္တဝါတွေကိုလည်းတစ္ဆာတရားသိစေရမယ် ဟောဒီသန္ဓနာကြီးထဲမှာထွံ့မြောက်ဖို့အတွက်သူကြိုးစားမယ်။သန္ဓနာကြီးထဲမှာထွံ့မြောက်ရင်တတ္တဝါတွေကိုလည်းသူ့လိုပဲသန္ဓနာကြီးထဲမှာထွံ့မြောက်အောင်ကယ်တင်ပေးမယ်။သန္ဓနာကိုရေအရင်သမုဒ္ဒရာကြီးနဲ့ဥပမာပေးပြီးတော့နိဗ္ဗာန်ကိုကမ်းတဲ့ဥပမာပေးပြီးတော့ဟောဒီသမုဒ္ဒရာကြီးထဲကနေနိဗ္ဗာန်ရောက်အောင်ငါပို့ပေးမယ်။ဟောဒီသမုဒ္ဒရာဆိုတဲ့သန္ဓနာကြီးထဲမှာငါကုခတ်နေရတယ်အဲ့ဒီသန္ဓရာကြီးတဲ့ကနေနိဗ္ဗာန်ဆိုတဲ့ကမ်းကိုရောက်အောင်ငါအရင်ကူးကြည့်လိုက်အောင်ပဲအဲ့ဒီလိုကူးကြည့်တော့ငါကိုယ်တိုင်ကမ်းပေါ်ရောက်သွားရင်သမုဒ္ဒရာထဲရှိနေတဲ့ပုံကိုယ်တွေကိုလည်းပဲကမ်းပေါ်ရောက်အောင်ငါကယ်တင်ပေးမယ်အဋ္ဌိဒ3ချက်နော်နံပါတ်1ကဗုဒ္ဓဘောဓိယံသစ္စာတရားကိုငါသိအောင်လုပ်မယ်ငါသစ္စာတရားသိရင်တတ္တဝါတွေကိုလည်းသစ္စာတရားသိအောင်ငါကြိုးစားပေးမယ်နံပါတ်2ကဒုက္ခသာဒုက္ခမျိုးစုံကနေလွတ်အောင်ငါလုံးဝမယ်ဘုဒ္ဓမောသိယဟောဒီခံစားနေရတဲ့လောကဒုက္ခခန္ဓာဒုက္ခဒီဒုက္ခမျိုးစုံကနေပြီးတော့လွတ်အောင်ငါကြိုးစားအောင်မယ်ငါကိုယ်တိုင်ဒုက္ခမျိုးစုံမှလွတ်မြောက်လာတဲ့တစ်ချိန်မှာတတ္တဝါတွေကိုလည်းပဲငါကဲသို့ဒုက္ခမှလွတ်မြောက်အောင်ငါကြိုးစားပေးမယ်ဘုဒ္ဓတိန်တော်ဒါရိယံငါကိုယ်တိုင်သန္ဓရာဆိုတဲ့သမုဒ္ဒရာကြီးတဲ့ကနေပြီးတော့နိဗ္ဗာန်ဆိုတဲ့ကံတဖက်ကိုရောက်အောင်ငါကုခတ်အောင်မယ်။အဲဒီလိုကုခတ်လို့ငါကိုယ်တိုင်ဟောဒီကံတဖက်ကိုရောက်သွားမယ်ဆိုရင်ရောက်သွားတဲ့အချိန်မှာတတ္တဝါတွေကိုလည်းပဲငါကဲသို့ကုန်းပေါ်ရောက်ငါကြိုးစားပြမယ်။အဲဒီ၃မျိုးရဲ့အနှစ်ချုပ်သည့်နိဗ္ဗာန်ပဲ။ငါကိုယ်တိုင်နိဗ္ဗာန်ရောက်အောင်လုပ်အောင်မယ်။ငါနိဗ္ဗာန်ရောက်ရင်ငါကဲသို့ပဲနိဗ္ဗာန်ရောက်အောင်တတ္တဝါတွေကိုငါကယ်တင်ပေးမယ်ဆိုတဲ့အဋ္ဌိဒါသူ့မှာရှိခဲ့တယ်။အဲဒီအဋ္ဌိဒါရှိခဲ့သည့်အာလျောဇာနောက်ဆုံးမြတ်စွာဘုရားသခင်ကရုဏာကြီးဖြင့်နိဗ္ဗာန်ကိုရောက်လာတဲ့နိဗ္ဗာန်ကိုမြင်ဝထင်ထင်တွေ့မြင်ခံစားသိရှိလာတဲ့အချိန်မှာတတ္တဝါတွေကိုလည်းပဲနိဗ္ဗာန်မြင်အောင်နိဗ္ဗာန်ကိုသိအောင်ဘာတွေဟောခဲ့လဲသစ္စာတရားတွေသူဟောခဲ့တာပဲဟုတ်တယ်မို့လားဒီတော့မြတ်စွာဘုရားပွင့်လာတာကိုကလူချမ်းသာရဖို့ပွင့်တာလည်းမဟုတ်ဘူး။လက်ချမ်းသာရဖို့ပွင့်တာလည်းမဟုတ်ဘူး။ပြမချမ်းသာရဖို့ပွင့်တာလည်းမဟုတ်ဘူး။နော်။နိဗ္ဗာန်ချမ်းသာခံစားရဖို့ပွင့်တာ။အဲ့တော့သူကိုယ်တိုင်နိဗ္ဗာန်ချမ်းသာခံစားပြီးပြီဆိုတဲ့အချိန်မှာတတ္တဝါတွေကိုလည်းပဲနိဗ္ဗာန်ချမ်းသာခံစားရအောင်ဆိုပြီးတော့နိဗ္ဗာန်ရောက်ကြောင်းသစ္စာတရားတွေသစ္စာအကျင့်တွေမြင်မြသူလက်ပတ်ပြီးတော့ဟောလာခဲ့တာပဲ။ပရမသောဟောတဲ့တရားကဘာလဲ။ဓမ္မစကပေါ်နနာသုတ်တံအဲ့ဒီမှာကိုပဲသစ္စာတရားကိုအခြေခံပြီးဟောခဲ့တာအများရန်နဲ့တန်ခါတော်ရှင်မြတ်တွေကိုဆုံးမခဲ့တဲ့ဇာကကဘာလဲအပမာဒိနတမာဒိဋ္ဌအတိကတ္ထတတိကတ္ထတတိလက်မလို့စီနဲ့တတိလက်လို့သွားရင်ဖမံဝေရမယ်ဖမံနာရမယ်ဖမံသိရမယ်ပမာတော့မစ္စနောပဒံတတိလက်မလို့ဘူးဆိုရင်အပမာနောပဒံပဒံတတိလက်မလို့ဘူးဆိုမင်းတို့နိဗ္ဗာန်ရောက်မယ်မောမနာမတရားဖြစ်တဲ့နိဗ္ဗာန်ရောက်မယ်ဒါအများရန်သူပြောခဲ့တာပဲနော်အဲ့ဒါမြတ်စွာဘုရားရဲ့အဓိကဥဒ္ဒေချက်သည်နိဗ္ဗာန်ပဲ။တရားဟောခဲ့တဲ့အဓိကဥဒ္ဒေချက်သည်နိဗ္ဗာန်။သာသနာကြီးဗုဒ္ဓသာသနာတော်ကြီးကိုတည်ထောင်လာခဲ့တဲ့အဓိကဥဒ္ဒေချက်သည်နိဗ္ဗာန်ရဖို့။ဒီတော့ဘုန်းကြီးတော်ပရိသတ်တွေကယနေ့ဒီသာသနာတော်ကြီးကိုကိုယ်ကိုယ်စိတ်ကနေကြတဲ့ဘုရားတရားတန်ခါယရဏသုံးပါးကိုကိုယ်ကိုယ်စိတ်ကနေကြတဲ့တော်တော်စင်ပုံကိုယ်ဖြစ်သည့်အားလျော်စွာ။မြတ်စွာဘုရားထားခဲ့တဲ့နိဗ္ဗာန်ဆိုတဲ့ပန်းတိုင်မကွယ်ပြောက်ပါစေနဲ့။ဒါပြောကျင်တာเนาะနိဗ္ဗာန်ဆိုတဲ့ပန်းတိုင်မကွယ်ပြောက်ပါစေနဲ့နိဗ္ဗာန်ဆိုတဲ့ဥဒေချက်မကွယ်ပြောက်ပါစေနဲ့နိဗ္ဗာန်ဆိုတဲ့ပန်းတိုင်နိဗ္ဗာန်ဆိုတဲ့ဥဒေချက်ကွယ်ပြောက်သွားတာနဲ့တပြိုင်နက်ဘာဖြစ်သွားလဲမိမိတဏ္ဍာမှာဒီကျင့်တဲ့အလုပ်တွေလည်းလုပ်ကျင်တဲ့စိတ်မရှိတော့ဘူးခဏဗုဒ္ဓဘာသာနာမည်ခံနေပေမဲ့လို့လည်းပဲဒီတရားတွေကိုနှစ်နှစ်ကကကျင့်လို့လည်းစိတ်မရှိတဲ့ပုံစံတွေအများကြီးပဲသူတို့ဘာဖြစ်လို့မကျင့်ကျင်တာလဲနိဗ္ဗာန်တကယ်မလို့ကျင်သေးလို့ဟုတ်တယ်မဟုတ်လားနိဗ္ဗာန်ဆိုတဲ့ပန်းနဲ့သူတို့မှပြောင်းနေတယ်နော်နိဗ္ဗာန်ဆိုတဲ့ပန်းနဲ့ပြောင်းနေတဲ့အတွက်သူတို့ဒီအကျင့်ကိုကျင့်နေတဲ့စိတ်ကိုမရှိဘူးဒီအကျင့်နဲ့ကျင့်နေတဲ့စိတ်မရှိတဲ့အခါကျတော့သင်္ချာမှုပိုင်းမှာလည်းသူတို့သိပ်ပြီးတော့စိတ်မဝင်စားတော့နော်အဲဒါကြောင့်နိဗ္ဗာန်ဆိုတဲ့ပဋိဝေဒသာသနာတနည်းအားဖြင့်ပြောရင်နိဗ္ဗာန်ဆိုတဲ့ပန်းတိုင်ကွယ်ပြောက်သွားတဲ့နေ့ဟာဒီအကျင့်တွေကိုအပင်မခံပြီးဘယ်လို့မှမကျင့်ကျင်တော့ဘူးဒီစာပေတွေကိုလည်းဘလူကားမှအပင်မခံပြီးတော့မတင်ကြကျင်တော့ဘူးဒီအသည့်တွေရအောင်လည်းဘလူကားမှစူးစမ်းပြီးတော့မလိလာကျင်တော့ဘူးเนาะမလိလာကျင်တော့ဘူးအဲ့ဒီလိုဆိုရင်ဒီသာသနာကြီးဟာ ကွယ်ပြောင်းသွားမှာပေါ့ဒီတော့သာသနာသည်အခုနပရမပြောခဲ့တဲ့ဇာကကဘယ်ကစကွယ်မယ်လို့ပြောခဲ့လဲပရိယတ္တိကစကွယ်မယ်ပြီးတော့ပฏิပတ်တိကွယ်မယ်ပြီးတော့ပฏิဝေဒကွယ်မယ်ဒါကိုဘုန်းကြီးကနောက်တစ်စာနောက်ဇာကတစ်မျိုးနဲ့ဘယ်လိုပြန်ပြောလဲအဲ့ဒီသုံးမျိုးထဲမှာပฏิဝေဒကအဓိကပန်းနိုင်ငံအဓိကဟုတ်တယ်မဟုတ်လားပန်းနိုင်ငံအဓိကပန်းနိုင်ငံကွယ်ပြောင်းပါစေနဲ့ဘုန်းကြီးတို့ပရိသတ်တွေရဲ့ခေါင်းထဲမှာနိဗ္ဗာန်ဆိုတဲ့ပန်းတိုင်းနိဗ္ဗာန်ဆိုတဲ့ပန်းတိုင်းမညာပုညာနိဗ္ဗာန်ချမ်းသာတဲ့ပန်းတိုင်းဒါလေးကိုမကွယ်ပြောင်းပါစေနဲ့ဘလုံးနည်းတဲ့ပဲဖြစ်ဖြစ်မညာပုညာနိဗ္ဗာန်ချမ်းသာရကိုရရမယ်အခုမရလဲနောက်ရရမယ်ဒီဘဝမရနောက်ဘဝရရမယ်ဒီသာသနာမရရင်နောက်သာသနာရကိုရရမယ်ပန်းတိုင်းလေးမပြောင်းပါစေနဲ့ဟုတ်လားပန်းတိုင်းမပြောင်းပါစေနဲ့ကိုယ်ကိုယ်တိုင်လည်းပန်းတိုင်းမပြောင်းပါစေနဲ့တဘာတွေကိုလည်းပန်းတိုင်းမပြောင်းအောင်ကိုကအများနဲ့ပြောပြပါအဲ့တော့တရားဟောတဲ့အခါမှာလည်းပဲနိဗ္ဗာန်ဆိုတဲ့ပန်းတိုင်းနိဗ္ဗာန်ရောက်ကြောင်းအကျင့်ဆိုတဲ့ကျင့်စဉ်ဒီနှစ်မျိုးကိုမြဲတမ်းပေါ့အောင်ဟောပြပါခုနမြတ်စွာဘုရားပြောခဲ့တယ်နိသုပါဒပရပတ်ကိုဒီနှစ်မျိုးပြောခဲ့တာမဟုတ်လားနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းအကျင့်မြတ်ဒီမရှိတဲ့သာသနာသည်အမြတ်ဆုံးသာသနာမဟုတ်ပါဘူးနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းအကျင့်မြတ်ဒီရှိတဲ့သာသနာကမှအမြတ်ဆုံးသာသနာဖြစ်ပါတယ်လို့မြတ်စွာဘုရားကတည်းကတိလင်းဟောခဲ့တာမဟုတ်လားအဲ့တော့သာသနာတည်စေခြင်းဒီနှစ်မျိုးရှိရမယ်။နော်။သာသနာတည်စေခြင်းရင်နိဗ္ဗာန်ရင်နိဗ္ဗာန်ရောက်အောင်အကျင့်ရင်ဒီနှစ်မျိုးရှိရမယ်။ခေါင်းထဲမှာလည်းရှိနေရမယ်၊စိတ်ထဲမှာလည်းရှိနေရမယ်၊မိမိတဏ္ဍာမှာခံယူချက်ထဲမှာလည်းရှိနေရမယ်။နိဗ္ဗာန်ဆိုတာလည်းရှိရမယ်၊နိဗ္ဗာန်ရောက်အောင်အကျင့်ကိုရှိရမယ်။နိဗ္ဗာန်ဆိုတာပန်းနဲ့ရှိရမယ်၊ဒီနိဗ္ဗာန်ရောက်ဖို့ရတဲ့ဒီအကျင့်ကျင့်ရမယ်ဆိုတဲ့အသိလည်းရှိရမယ်။အဲ့ဒီနှစ်မျိုးရှိနေတဲ့မြတ်ကလပ်ပါလို့ဒီသာသနာသည်ဘယ်တော့မှမကွယ်ပါဘူး။ဘာဖြစ်လို့တော့နိဗ္ဗာန်ဆိုတဲ့ပန်းနဲ့ရှိနေတဲ့အတွက်ကြည်ရင်တဲ့စိတ်ရှိနေတယ်။ကြည်မှုရန်အတွက်မင်ကြားခြင်းတဲ့စိတ်ရှိလာတယ်။ဒီလိုမဟုတ်လား။နော်။ပြန်ပြောမယ်နော်။နိဗ္ဗာန်ဆိုတဲ့ပန်းနဲ့ရှိနေရင်ဘာဖြစ်မလဲ။ကြည်ရင်တဲ့စိတ်လည်းရှိနေသေးတာပဲ။ကြည်ရင်တဲ့စိတ်ရှိရင်ကြည်မှုရန်အတွက်ဘာလုပ်လာမလဲ။အဲသင်ကြလာမယ်။သင်ကြားကြည်ချင်းကြည်မှုခြင်းဤတွေလေ့လာမယ်။ကြည်မှုခြင်းဤတွေတရားတွေနားမယ်။သင်ကြားမယ်ဒီလုံကနေလောက်လာမယ်နော်အဲ့ဒါကြောင့်မို့လို့ဘလူဟာအရေးကြီးဆုံးလဲလို့ဆိုရင်ပฏิဝေဒါဆိုတဲ့ပန်းတယ်ဟာအရေးကြီးဆုံးပါပဲဒါကြောင့်ဘုန်းကြီးတို့ပရိသတ်တွေဒီပန်းတယ်မပြောက်ပါသေးနဲ့ခဏိဘုရားဘာသာနာမည်ခံပြီးတော့သာသနာပြောင်းနေတဲ့ပုံစံတွေတန်တမာကြည့်ရင်ဘာပြောက်သွားလို့လဲပန်းတယ်ပြောက်သွားလို့ပန်းတယ်ပြောက်သွားလို့ပန်းတယ်ပြောက်သွားရင်မယုံဖလားဘုရားဘာသာပဲဖြစ်တော့မယ်ဘုရားဘာသာအစစ်လို့ပြောလို့မရတော့ဘူးပြောပုံရတော့ခက်သွားပြီနော်အဲဒါကြောင့်မလို့ပန်းနဲ့မပြောက်ပါစေနဲ့နိဗ္ဗာန်ဆိုတဲ့ပန်းနဲ့မပြောက်စေနဲ့နိဗ္ဗာန်ရောက်ကြောင်းအကျင့်ဒီအကျင့်ဆိုတဲ့နှလုံးကန်းနဲ့မပြောက်ပါစေနဲ့အဲ့ဒီလုံးကန်းနှစ်မျိုးမိမိတို့ရဲ့တဏ္ဍာမှာရှိနေသမျှကာလပတ်လုံးကျင့်လဲကျင့်ပြစ်တယ်မင်လဲသင်ပြစ်တယ်ကျင့်တာကဘာသာသနာလဲပฏิပတ်တိသာသနာသင်တာကဘာသာသနာလဲပရိယတ္တိသာသနာပฏิပတ်တိသာသနာနဲ့ပရိယတ္တိသာသနာနဲ့တဲ့ပန်းတိုင်ရှိရင်နော်ပန်းတိုင်ရှိရင်ကျင်လဲကျင့်ကျင်တဲ့စိတ်ရှိတယ်သိင်လဲသိင်ကျင်တဲ့စိတ်ရှိတယ်ဒီနှစ်ခုလုံးကအဓိပ္ပာယ်ရှိသွားတယ်ပန်းတိုင်မရှိရင်ကျင့်တာကျင့်နေရပေမဲ့အဓိပ္ပာယ်မရှိဘူးသိင်တာသိနေရပေမဲ့အဓိပ္ပာယ်မရှိဘူးအဓိပ္ပာယ်မရှိဘူးလို့ထင်လာတယ်ထင်လာရင်တဖြည်းဖြည်းနဲ့ညော့သွားတယ်ညော့သွားရင်တဖြည်းဖြည်းကွယ်သွားတာပဲနော်အဲ့ဒါကြောင့်မို့လို့ဘုန်းကြီးတို့ပရိသတ်တွေကိုဘုန်းကြီးပြောကျင်တာကသာသနာဆိုတာဗာလေမြတ်စွာဘုရားရဲ့အဆုံးပါမြတ်စွာဘုရားအဆုံးပါကိုယရဏသုံးပါးထဲမှာထည့်လိုက်ရင်တရားယရဏဟုတ်တယ်မဟုတ်လားဒီတရားယရဏကိုဘုလူကတည်ထောင်ပေးခဲ့တာလေဖရာအဲ့ဒီတည်းဒီတော့မြတ်စွာဘုရားကိုလည်းတည်ထောင်ပေးခဲ့တဲ့ဟောဒီတရားယရဏဆိုတဲ့သာသနာကြီးကိုမကွန်မပြအောင်ထိမ့်သိမ်းဆောက်ရှောက်တာဘုလူတွေတော့တန်ခါဟုတ်ပြီနော်ဖရာယရဏရဲ့တရားယရဏရဲ့တန်ခါယရဏရဲ့ယနေ့ဒေသနာကြီးကိုမကွန်မပြောင်းထိသိမ်းဆောက်ရှောက်နေတာတန်ခါယရဏကထိသိမ်းဆောက်ရှောက်နေတာဒီတန်ခါယရဏရှိနေသမျှတရားယရဏလည်းရှိနေမယ်ဖရာယရဏလည်းရှိနေမယ်ဒီတန်ခါယရဏကွယ်သွားရင်ဖရာယရဏလည်းကွယ်မယ်တရားယရဏလည်းကွယ်မယ်ဟုတ်ပြီသို့တော့မိမိတို့ဘက်ကကြည့်တဲ့အခါကျတော့ကိုယ်တန်နာမှာသာသနာတည်ဖို့ကိုယ်တန်နာမှာဘယ်အချိန်မှာသာသနာကွယ်မလဲဒါကိုပြန်စဉ်းစားကြည့်လိုက်တဲ့အခါကျတော့နိဗ္ဗာန်ဆိုတဲ့ရည်မှတ်ချက်ပန်းတဲ့မပြောက်ပါစေနဲ့နော်နိဗ္ဗာန်ဆိုတဲ့ရည်မှတ်ချက်ပန်းတဲ့ပျောက်သွားတဲ့နေ့ဟာပฏิပတ်တိဆိုတဲ့ကျင့်စဉ်ပျောက်သွားတဲ့နေ့ပဲပฏิပတ်တိဆိုတဲ့ကျင့်စဉ်ပျောက်သွားတဲ့နေ့ဟာ သင်ကြားမှုကဘလို့မှအပင်မခံမသိနေတော့ဘူးမလေးလာခြင်းတော့ဘူးအဲဒီလိုမလေးလာဘူးဆိုလို့ရှိရင်သင်ကြားမှုဘန်းလည်းပျောက်ခြင်းမှုဘန်းလည်းပျောက်အဲဒီအခြေခံနှမျိုးပျောက်သွားတဲ့အတွက်နိဗ္ဗာန်ရဖို့တဲ့နိဗ္ဗာန်သိတဲ့အသည့်တွေလည်းပျောက်သွားမှာပဲအဲဒီလိုပျောက်သွားရင်ဒီသန္ဓေနာ300ကျွယ်သွားမှာပဲကျွယ်သွားရင်စာအုပ်တွေရှိလေဒီစာအုပ်တွေဒီကိုနဲ့မဆိုင်ကျောက်စာတွေရှိလေဒီကျောက်စာတွေဒီကိုနဲ့မဆိုင်ဖျားတွေရှိလေဒီဖျားတွေကိုယ်နဲ့မဆိုင်ကြောင်းနေရှိလေဒီကြောင်းနေကိုယ်နဲ့မဆိုင်ကိုယ်ရင်တွင်မှာသာသနာမရှိတော့ရင်ဒီသာသနာဟာကိုယ်နဲ့ဘာမှမဆိုင်တော့ဘူးเนาะအဲ့ဒါကြောင့်မလို့ဘုန်းတော်ပရိသတ်တွေကိုဘုန်းကြီးထပ်မံပြီးတော့သတိပေးကျင်တာကသာသနာပြုတ်တယ်သာသနာပြုတ်တယ်ဆိုတဲ့နေရာမှာသာသနာ၃ရက်သင်ကြားမှုပန်းရယ်ကျင့်မှုပန်းရယ်သိမှုပန်းရယ်ဒီ၃ချက်ကိုဥတည်ပြီးတော့သာသနာပြုပေးပါဒါပရမပြောကျင်ပါတယ်เนาะသင်ကြားမှုပိုင်းမပြောက်ပါစေနဲ့ကြည်မှုပိုင်းမပြောက်ပါစေနဲ့သိမှုပိုင်းမပြောက်ပါစေနဲ့ဒီ3မျိုးကိုတိကထားပြီးတော့သာသနာပြုပေးပါနော်ဟုတ်ပြီအဲ့ဒီ3မျိုးထဲမှာလည်းပဲအရင်အပါဆုံးသာသနာသည်ပฏิဝေဒသာသနာလို့ခေါ်တဲ့နိဗ္ဗာန်ချမ်းသာပန်းတန်ဒါဒီတိကအရင်ပါဆုံးပဲနော်အဲ့ဒီပန်းတန်ဆိုတဲ့နိဗ္ဗာန်ချမ်းသာအဲ့ဒီနိဗ္ဗာန်ချမ်းသာတဲ့ပန်းတန်မညာဖွညာနိဗ္ဗာန်ချမ်းသာတဲ့ပန်းတိုင်အဲ့ဒီပန်းတိုင်မိမိရင်ထဲကနေပျောက်မသွားပါစေနဲ့မရသေးတာရတာအသာထားနော်မေတ္တိဖို့ရရတာမရတာထားနိဗ္ဗာန်ရတာမရတာထားမညာဖွညာနိဗ္ဗာန်ချမ်းသာဆိုတဲ့ပန်းတိုင်မကွယ်ပျောက်ပါစေနဲ့အဲ့ဒါကွယ်ပျောက်သွားတာနဲ့ဒီပိုင်းနဲ့ကျင့်မှုသာသနာလည်းအလိုလိုရော့သွားမှာပဲကျင့်မှုသာသနာရော့သွားတာနဲ့သင်ကြားမှုသာသနာလည်းအလိုလိုရော့သွားမှာပဲအဲ့ဒီလိုရော့သွားမယ်ဆိုရင်ဒီသာသနာကြီးဒီကိုနဲ့ဘာမှမဆိုင်တော့ဘဲနဲ့ကိုယ်ရင်ထဲမှာလုံးဝသာသနာမကိန်းတော့ဘူးဆိုတဲ့ဖြစ်ရောက်သွားမှာပေါ့နော်အဲဒါကြောင့်အတီးတီးသောပုဂ္ဂိုလ်များဒီမိမိတို့ရဲ့တန်တာမိမိတို့ရဲ့ရင်ထဲမှာဒီသာသနာကိန်းနေဖို့ဆိုတာနိဗ္ဗာန်ဆိုတဲ့ရင်မှတ်ချက်ပန်းတယ်ရှိနေဖို့ပါပဲအဲဒီလိုရင်မှတ်ချက်ပန်းတယ်ရှိနေမယ်ဆိုရင်ဒီသာသနာသည်အတီးတီးသောပုဂ္ဂိုလ်ရဲ့တန်တာမှာရှိနေမှာပါပဲအဲဒီလိုရှိနေတဲ့များကလပ်ပလုံးဘယ်ရဘယ်ဒီသာဘယ်ဌာနဘယ်ရရောက်မိမိတို့သွားလေရနောက်ကိုသာသနာမပါဘူးလားပါတော့မှာလားပါတော့မှာပဲဘယ်နိုင်ငံမှာပဲသွားနေသွားနေနိဗ္ဗာန်ဆိုတဲ့ရမကျပန်းနဲ့မပြတ်သမျှကလပ်ပါလုံးကိုယ်နဲ့ထပ်တူထားမြဘလူပါလာလဲသာသနာပါလာမှာပဲနော်နိဗ္ဗာန်ဆိုတဲ့ရမကျပန်းနဲ့ပြတ်သွားရင်စာအုပ်တွေဘလောက်ပဲတည်သွားတည်သွားသာသနာပါသွားတယ်လို့မခေါ်နိုင်ပါဘူးဟုတ်တယ်မဟုတ်လားအဲဒါကြောင့်နိဗ္ဗာန်ဆိုတဲ့ရမကျပန်းတိုင်းမဉ္ဇဉ်ဘုံညာနိဗ္ဗာန်ချမ်းသာရအောင်ကြိုးစားရမယ်ဆိုတဲ့အသည့်အဲ့ဒီအသည့်မကွယ်ပြောက်ပါစေနဲ့အဲ့ဒီအသည့်လေးမိမိရဲ့တဏ္ဍာမှာမျက်နှာကိန်းပြီးတော့အဲ့ဒီအသည့်နဲ့ကျင့်စဉ်တွေကိုလည်းပဲကြိုးကြိုးစားစားနဲ့ကျင့်ကြပါသင်ကြားမှုပိုင်းကိုလည်းကြိုးကြိုးစားစားသင်ကြားကြပါအဲ့ဒီလိုသင်ကြားပြီးတော့မဉ္ဇဉ်ဘုံညာနိဗ္ဗာန်ချမ်းသာရနိုင်သောတရားကောင်းပုဂ္ဂိုလ်များဖြစ်အောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ကဲနိုင်စီလို့တာရီခေါ်လိုက်ကြအေးကြမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်၏သာသနာတော်မြတ်ကြီးကိုနိလသဖွယ်တင့်တဲ့အောင်ပြည့်စုံဆောင်လျှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။